Welcome to the Voice of America in Burmese.
မင်္ဂလာနဲ့နေခင်ဗျာခင်ဗျာ view American တန်ရဲ့2020ပြည့်နှစ်ဇူလိုင်လ26ရက်တနင်္ဂနွေနေ့မနက်ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6:00နဲ့9:00အထိတိုင်းလိုမီတာ24.50 52နဲ့လိုင်းလမီတာ190တို့ကနေစတင်ထုတ်လွှင့်နေပါပြီကျွန်တော်ညံဝင်းအောင်ပါခင်ဗျာဒီမနက်ခင်းသတင်းလေးကိုကိုရဲမင်းထုတ်နေအတူပြောပြသွားမှာဖြစ်ပါတယ်ကမ္ဘာတစ်ဝှမ်းကိုဗစ်ကူးစက်သူရေအတွက်ဟာ24နှစ်အတွင်း28,400ကျော်နဲ့အများဆုံးစံချိန်တင်ခဲ့သလိုတရက်ထဲမှတင်တည်ဆုံးသူအရေအတွက်9,900ကျော်ရှိခဲ့တာကြောင့် AP30 ရဲ့နေ့ကလေးကဆိုရင်တည်ဆုံးသူအများဆုံးဖြစ်တယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကပြောပါတယ်ဒီတော့တွင် VN နိုင်ငံကတော်ရင်တိရစ္ဆာန်နဲ့ဒေါ်ရင်းတဲ့ကြီးစီးတွေကိုပိတ်ပင်တားမြစ်လိုက်ပါတယ်ဒီလိုထက်ကုန်တွေကိုမယောင်းဖို့လည်းဈေးတွေကိုပိတ်ပင်ကန့်သတ်ထားပါတယ်နောက်ထပ်ကာယောဂါကြားရောက်တာမျိုးတားဆီးဖို့အခုလိုပိတ်ပင်တာလို့ဆိုပါတယ်လက်ရှိကမ္ဘာတစ်ဝှမ်းပြန့်နှံ့ကူးစက်နေတဲ့ကိုရိုနာဗိုင်းရပ်စ်ဟာတရုတ်နိုင်ငံတော်ရိုင်းထွက်ကုန်ဈေးတစ်ခုကနေစတင်ကူးစက်ခဲ့တာလို့အများကယုံကြည်ထားပါတယ်။အမေရိကန်ပြည်ထောင်စုမှာတော့ COVID-19 ကူးစက်မှုပြန်ဖြစ်လာနေတဲ့ပြည်နယ်တွေမှာနောက်ထပ်ပြန့်နှံ့ကူးစက်တာကိုတားဆီးဖို့အတွက်လက်ရှိပြန်ဖွင့်မဲ့အစီအစဉ်တွေကိုဆိုင်းငံ့ထားဖို့ကူးစက်ရောဂါဆိုင်ရာထိပ်တန်းကြွမ်းကျင်သူတွေကတောင်းဆိုထားပါတယ်ခင်ဗျာ။နိုင်ငံခြားစစ်တပ်တွေအတွက်အမေရိကန်လုလက်နက်တပ်ဆင်ထားတဲ့ drone ယာဉ်တွေတင်ပို့ရောင်းချမှုကန့်သတ်ချက်ကိုသမ္မတ Trump အစိုးရကတောက်ကြနေမှာဖြေလျှော့ပေးလိုက်ပါတယ်။ဒါဟာအမေရိကန်ရဲ့နှီးပညာကိုမဟာမိတ်တွေလိုအပ်နေတာကတကြောင်အနေနဲ့ရှိတဲ့လက်နက်မပြန်ပွားရေးသဘောတူစာချုပ်အခွင့်အရေးမဟုတ်တဲ့နိုင်ငံတွေကဈေးကွက်ထဲမှာနေရာယူလာကြတာကတကြောင်ကြောင့်အခုလိုဖြေလျှော့ပေးလိုက်တာဖြစ်တယ်လို့သမရအင်ဖြူရောကပြောပါတယ်။လွန်ခဲ့တဲ့အနှစ်30ကျော် 1989 ခုနှစ်မှာနိုင်ငံပေါင်း35နိုင်ငံပါဝင်လက်မှတ်ထိုးခဲ့တဲ့ဒုံးလက်နက်နှီးပညာထိန်းချုပ်ရေးစာချုပ် MTCR ရလူလိုက်ပါစရာမလိုတဲ့အဝေးရင်းစနစ်လက်နက်ဖြန့်ဝေရောင်းချမှုကိုတားမြစ်ထားတာပါအဲ့ဒီစာချုပ်ကနေအနည်းငယ်လန်းခွဲပြီးမဟာမိတ်နိုင်ငံတွေကိုအမေရိကန်ရဲ့အစစ်မြစ်နှီးပညာစစ်လက်နက်ရောင်းချသွားဖို့သမ္မတ Trump ကခွင့်ပြုလိုက်တာလို့အင်ဗျူရောကြေညာချက်မှာဖော်ပြပါတယ် MTCR စာချုပ်ရဲ့အဓိကရည်ရွယ်ချက်ကတော့နျူကလ িয়ার လက်နက်လိုအားပြင်းတဲ့ဒုံးလက်နက်ကြီးတွေမပြန်ပွားရအောင်တားဆီးရေးပဲဖြစ်ပါတယ်ဒါအပြင်လက်နက်တပ်ဆင်ထားတဲ့ drone ယာဉ်တွေဟာလည်းဒီစာချုပ်ထဲအကျုံးဝင်တယ်လို့လက်ရှိမှာအဓိကပြန်ဖက်အင်အားစုတွေကြားစီးပတိပကမရှိဘူးဆိုရင်အဲ့လိုလက်နက်တွေမရောင်းချဖို့ပိတ်ပင်ထားတာပါဒါကြောင့်အခုလိုဖြေလျှော့ပေးလိုက်တဲ့အတွက်ဒုံးကျည်ပါတဲ့ drone ယာဉ်ကိုဘယ်လိုလက်နက်အမျိုးအစားတွေထည့်သွင်းသတ်မှတ်မလဲဆိုတာသမ္မတ Trump ပြန်ပြီးစဉ်းစားဆုံးဖြတ်ဖို့လိုလာမှာဖြစ်ပါတယ်အခုရောင်းချခွင့်ပြုလိုက်တဲ့ drone ယာဉ်ထဲမှာ American စစ်တပ်ကလက်ရှိတုံးနေတဲ့တနာယီ800ကီလိုမီတာနှုန်းနဲ့လေထဲပြန်တန်းနိုင်တဲ့အမျိုးအစားတွေရောအခြား American လို့စစ်လက်နက်တွေလည်းပါဝင်တာဖြစ်ပါတယ်ခင်ဗျာတာလီဘန်တွေထိန်းချုပ်ထားတဲ့အာဖဂန်နစ္စတန်ရဲ့နေဆွန်နေပြားဒေသမှာဒေသခံအာဖဂန်တွေအပေါ်တင်းကျပ်တဲ့ထိန်းချုပ်မှုလုပ်ထားတာကိုဖယ်ရှားလိုက်ပြီးဆိုတော့တာလီဘန်အဖွဲ့ရဲ့ပြောကြားချက်ကိုလူအခွင့်ရေးအဖွဲ့တွေကလက်မခံနိုင်ဖြစ်နေကြပြီးအဲ့ဒီဒေသတွေမှာလူအခွင့်ရေးချိုးဖောက်မှုတွေဆက်ရှိနေတယ်ဆိုတာကိုစောင့်ကြည့်လေ့လာသူတွေကသတိပေးပြောကြားလိုက်ပါတယ်။ပြီးခဲ့တဲ့လတွေအတွင်းထုတ်ပြန်တဲ့လူအခွင့်ရေးစောင့်ကြည့်အဖွဲ့ HRW ရဲ့အစိုးရကံစားအရတာလီဘန်တွေကသူတို့အုပ်စိုးထားတဲ့ဒေသတွေမှာအခုထိတင်းကျပ်တဲ့စီးမင်းတွေနဲ့ဖိနှိပ်ထားကြောင်းဖော်ပြပါတယ်။အမျိုးသမီးငယ်တွေပေါ်စာသင်ခွင့်တားမြစ်ထားတာကိုရုပ်သိမ်းလိုက်ပြီလို့တာလီဘန်အဖွဲ့ကတရားဝင်ပြောဆိုပေမဲ့တချို့တာလီဘန်အဖွဲ့ဝင်တွေကအမျိုးသမီးပညာရေးကျောင်းတွေကိုဖွင့်ခွင့်မပြုသလိုအပြုအဝအဝင်အမျိုးသမီးတွေကျောင်းတက်ခွင့်မရသေးတာရှိနေသေးကြောင်းအစိုးရခန်းသားမှဖော်ပြပါတယ်။တာလီဘန်ခေါင်းဆောင်ပိုင်းကအခုလိုပြောဆိုနေပေမဲ့အောက်ခြေတပ်ဖွဲ့ဝင်တွေရဲ့လှုံ့ဆော်ချက်နဲ့ကွာဟမှုဖြစ်နေတယ်လို့HRW အဖွဲ့အာရှရေးရာအကြံပေး John Shifton က VOA ကိုပြောပါတယ်။ဒါစစ်သွေးကြအဖွဲ့ကိုယ်စားလှယ်တွေအနေနဲ့နိုင်ငံတကာမှာဝန်ဆန်းအောင်ကြိုးပမ်းချက်တစ်ခုသာဖြစ်တယ်လို့ ICG ပဋိပက္ခလေ့လာဆောင်ကြည့်ရေးအဖွဲ့ကျွမ်းကျင်သူတူက VOA ကိုပြောပါတယ်ခင်ဗျာ။ဆိုမာလီဝန်ကြီးချုပ်ဟာဆန်အာလီခါယာကိုအယုံကြည်မရှိအဆိုနဲ့လွတ်တော်မှာမဲခွန်းဆုံးဖြတ်ပြီးမမျှော်လင့်မဲရာဒူးကဖယ်ရှားလိုက်ပါတယ်။မဲခွန်းဆုံးဖြတ်ပြီးနောက်ပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းလွတ်တော်ဥက္ကဋ္ဌအဗ္ဒူရာမန်ကဝန်ကြီးချုပ်ခါယာရဲ့အစိုးရဟာထိရောက်တဲ့စွမ်းဆောင်နိုင်ခြင်းမရှိဘဲတိုင်းပြည်ပေါ်ပေးရတဲ့ဂရုတွေကိုအောင်မြင်အောင်လုပ်နိုင်စွာမရှိဘူးလို့ဆွဆွဲပြောကြားသွားပါတယ်။ဝန်ကြီးချုပ်ခါယာကိုဖေရှားဖို့ထောက်ခံမဲ190၊ကန့်ကွက်မဲ10မဲနဲ့ဆုံးဖြတ်ခဲ့တာဖြစ်တယ်လို့ဆိုပါတယ်။ဆိုမာလီရဲ့လာမယ့်ရွေးကောက်ပွဲနဲ့ဆိုင်တဲ့အချိန်စရားနဲ့ဘယ်လိုပုံစံကျင်းပမလဲဆိုတဲ့ကိစ္စပေါ်ဝန်ကြီးချုပ်နဲ့သမ္မတကြားအချိန်တော်ကြာအငင်းပွားနေတဲ့ကိစ္စဟာပေါက်ကွဲလူနီးပါးဖြစ်လာနေပြီဆိုတဲ့သုံးသပ်ချက်တွေထွက်ပေါ်လာပြီးနောက်ဝန်ကြီးချုပ်ကိုခုလိုဖယ်ရှားလိုက်တာလည်းဖြစ်ပါတယ်ခင်ဗျာ
။ဒ VOA American တာမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိဘိုင်းနိုမီတာ24 kHz 12.3 ညဘိုင်းနိုမီတာ40 kHz 8.3 ညဘိုင်းနိုမီတာ51 kHz 5805နဲ့ဘိုင်းနိုမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ကျွန်တော်ဂျမ်တို့မှာ VOA American တိုင်းရဲ့နောက်ဆုံးရမနေ့ခင်းသတင်းတွေကိုဆက်လက်ကြေညာပေးတော့ပါမယ်မြန်မာနိုင်ငံပါဝင်နိုင်ငံ၄နိုင်ငံကစစ်သွေးကြွအဖွဲ့ဝင်အရေအတွက်150ကနေရာလောက်ဟာအိန္ဒိယတိုက်ငယ်က Al Qaeda အကြမ်းဖက်အဖွဲ့ကွဲတစ်ခုဖြစ်လို့ရှာနေပြီးအကြမ်းဖက်တိုက်ခိုက်မှုတွေလုပ်ဖို့စီစဉ်နေတယ်လို့ကုလသမဂ္ဂကထုတ်ပြန်တဲ့အကြမ်းဖက်ဝါဒဆိုင်ရာအစိုးရကစားတစ်စောင်းကသတိပေးထားပါတယ်။ဒါ့အပြင်အိန္ဒိယနိုင်ငံ Kerala ပြည်နယ်မှာလည်း Islamic State အဖွဲ့ဝင်အရေအတွက်တိတိကျကျရှိနေပြီးအကြမ်းဖက်မှုတွေလုပ်ဆောင်ဖို့စီစဉ်နေတယ်လို့လည်း The Times of India နဲ့ India Express သတင်းစာတွေအပါအဝင်နာမည်ကြီးအိန္ဒိယသတင်းဌာနတွေကပြောပါလေအိန္ဒိယတိုက်ငယ်က Al Qaeda အဖွဲ့ AQIS ဟာအာဖဂန်နစ္စတန်နိုင်ငံက Taliban အဖွဲ့လက်အောက်မှာလှုပ်ရှားနေကြောင်းအဲ့ဒီအဖွဲ့မှာမြန်မာ၊အိန္ဒိယ၊ဘင်္ဂလားဒေ့ရှ်နဲ့ပါကစ္စတန်နိုင်ငံတွေကအဖွဲ့ဝင်အယောက်150ကနေရာအထိပါဝင်ကြောင်းအဖွဲ့ရဲ့လက်ရှိခေါင်းဆောင်က Osman Mahmoud ဖြစ်ပြီးအရင်ခေါင်းဆောင်ဟာ Asim Umar တပ်ဖြတ်ခံရတာကိုလက်စားချေဖို့အတွက်အကြမ်းဖက်တိုက်ခိုက်မှုတွေလုပ်ဖို့စီစဉ်နေတယ်လို့ကုလသမဂ္ဂရဲ့26ချိန်မြောက် IS နဲ့ Al Qaeda အကြမ်းဖက်ဝါဒဆိုင်ရာအစိုးရကစားမှဖော်ပြထားပါတယ်စင်ကစားရအိန္ဒိယနိုင်ငံကေရလာနဲ့ကနတကာပြည်နယ်တွေမှာ IS အကြမ်းဖက်အဖွဲ့ဝင်အယောက်180ကနေ200ကျားရှိတယ်လို့လည်းဆိုပါတယ်တောင်တင်းပြည်နယ်ရဲ့ပိုင်နဲ့နယ်မြေပိုင်ဆိုင်တယ်လို့တရုတ်နိုင်ငံကကြေညာတောင်းဆိုထားကြဟာတရားဥပဒေကိုအခြေခံခြင်းမရှိတာကြောင့်ပယ်ချကြောင်းဩစတြေးလျနိုင်ငံကကုလသမဂ္ဂကိုတရားဝင်စာတမ်းတစ်စောင်ပေးပို့အသိပေးလိုက်ပါတယ်ဩစတြေးလျနိုင်ငံကကုလသမဂ္ဂကိုစန္ဒပရိနိကပြပို့တဲ့အဲ့ဒီကြေညာစာတမ်းမှာအငြင်းပေါ်နေတဲ့ကျွန်းတော်တော်များများနဲ့တရုတ်ဆောက်လုပ်ထားခဲ့တဲ့ကျွန်းတူတွေကိုပိုင်ဆိုင်တယ်လို့ကြေညာထားကြဟာတရားဥပဒေကိုအခြေခံခြင်းမရှိဘူးလို့ဖော်ပြထားပါတယ်။ဒါပြင်တရုတ်နိုင်ငံကကြေညာထားတဲ့သမိုင်းဆိုင်ရာအခွင့်အရေးဒါမှမဟုတ်ရေကြောင်းဆိုင်ရာအခွင့်အရေးနဲ့အကျိုးစီးပွားဆိုင်ရာတောင်းဆိုချက်တွေကိုလက်မခံဘဲပယ်ချကြောင်းလည်းဩစတြေးလျနိုင်ငံကပြောပါတယ်။အမေရိကန်နိုင်ငံသားဝန်ကြီးမိုက်ပိုပီယိုကတောင်တင်းပင်လယ်တဲ့တရုတ်ရဲ့နယ်မြေပိုင်ဆိုင်မှုတောင်းဆိုချက်တရားမဝင်ကြောင်းနဲ့တရုတ်နိုင်ငံနဲ့အငင်းပွားနေတဲ့နိုင်ငံတွေကိုထောက်ခံကြောင်းပြောကြားပြီးမှဩစတြေးလျတို့ကအခုလိုကြေညာချက်စာတမ်းကိုထုတ်ပြန်လိုက်တာလည်းဖြစ်ပါတယ်။တရုတ်နိုင်ငံက 9-line လို့ခေါ်တဲ့အမှတ်အသားကိုကုနဲ့ညနေပိတ်လိုင်းရေးဆွဲပြီးတောင်တရုတ်ပြည်နယ်ကြီးတစ်ခုလုံးဒီဘက်ကိုပိုင်ဆိုင်တယ်လို့ကြေညာထားတာဖြစ်ပါတယ်။နှစ်စဉ်ကျင်းပလို့ရှိတဲ့အမေရိကန်နဲ့ဩစတြေးလျဝန်ကြီးဆင်ဆူရီဝဲတွေလည်းမကြခင်ကျင်းပဖို့ရှိနေပါတယ်။ဩစတြေးလျနိုင်ငံကဝန်ကြီး2ဦး COVID-19 ကာယောဂါကာလနေဆက်ဖြတ်ကျော်သွားလာတဲ့ပြည်ပင်ထားပြီးပထမဆုံးချိန်ဖြစ်အမေရိကန်နိုင်ငံကိုသွားမှာဖြစ်ပါတယ်။အခုချိန်ဟာတည်ရည်ကြီးတဲ့အချိန်ဖြစ်လို့မျက်နှာချင်းဆိုင်တွေ့ဆုံဆွေးနွေးဖို့လိုအပ်တယ်လို့ဩစတြေးလျနိုင်ငံသားဝန်ကြီးမာရက်စ်ပိန်နဲ့ကာကွယ်ရေးဝန်ကြီးလင်ဒါရီနိုးဆိုကစနေနေ့ကကြေညာချက်ထုတ်ပြန်ပြောဆိုထားပါတယ်။ဟောင်ကောင်ကိစ္စကိုရိုနာဗိုင်းရပ်စ်နဲ့ကုန်သွယ်ရေးကိစ္စတွေအပါအဝင်ကိစ္စတော်တော်များများကြောင့်အမေရိကန်နဲ့တရုတ်နိုင်ငံကြားဆက်ဆံရေးတင်းမာနေတဲ့အချိန်တည်းမှာပဲဩစတြေးလျနဲ့တရုတ်နိုင်ငံကြားမှာလည်းအလားတူကိစ္စတွေနဲ့ဆက်ဆံရေးမပြေလည်မှုတွေရှိနေပါတယ်ခင်ဗျာ။ဗီယက်နမ်နိုင်ငံမှာရပ်ပောင်းတရာအတွင်းပထမဆုံးချိန်ဖြစ်ပြည်တွင်းကိုရိုနာဗိုင်းရပ်စ်ကူးစက်သူတွေ့ရှိခဲ့တယ်လို့ဗီယက်နမ်အာဏာပိုင်တွေကစနေနေ့ကပြောပါတယ်။အသက်59နှစ်အရွယ်ဗီယက်နမ်မျိုးသားလူနာအမှတ်416ဟာနိုင်ငံတောင်ပိုင်းဒါနန်မြို့ကဖြစ်ပြီးအေပိလ16ရက်နေ့နောက်ပိုင်းပထမဆုံးပြည်တွင်းမှာယောဂါပိုးကူးစက်ခံရသူဖြစ်ပါတယ်။သူနဲ့အနီးကပ်ထိတွေ့ခဲ့သူ105ယောက်ကိုယောဂါပိုးဆက်ဆေးပေးခဲ့တယ်လို့ကျောင်းပိုင်ဝန်ကြီးဌာနကပြောပါတယ်။ဗီယက်နမ်နိုင်ငံဟာယောဂါကိုအလျင်အမြန်ထိန်းချုပ်ကင်တွယ်နိုင်ခဲ့တာကြောင့်ချီးကျူးခံရတဲ့နိုင်ငံလေးဖြစ်ပါတယ်နိုင်ငံတွင်ယောဂါကူးစက်မှုရှိတာလားနဲ့ချီကြပြီးတဲ့နောက်မှာအခုမျိုးသားမှာဘယ်လိုယောဂါကူးစက်ခဲ့တယ်လဲဆိုတာကိုတော့တိတိကျကျမသိရသေးပါဘူးဗီယက်နမ်နိုင်ငံမှာအသွာလာတွေဖြည့်ဆော့ပေးလိုက်ပြီးနောက်ပိုင်းဒါနန်မြို့ကမ်းခြေနယ်စားတောက်ဆိုင်တွေကိုပြည်တွင်းခီးသွားတွေအများပြားလာရောက်လည်ပတ်နေကြတာလည်းဖြစ်ပါတယ်တရုတ်နဲ့ရှီလီးယားနဲ့နယ်နိမိတ်ချင်းထိစပ်နေပေမဲ့လည်းအခုချိန်ထိဗီယက်နမ်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်သူ416ယောက်ပဲရှိပါတယ်ခင်ဗျနော်ဝေးနိုင်ငံစပါဒတ်ချန်စီမှာမနစ်စနေနေ့ကနှစ်ပေါင်း40ကျော်အတွင်းအပူချိန်အမြင့်ဆုံးစံတင်တင်မြင့်တက်ခဲ့တယ်လို့နော်ဝေးမိုးလေဝသဌာနကကြေညာခဲ့ပါတယ်။သိပ္ပံပညာရှင်တွေရဲ့လေ့လာချက်တွေအရအာတိတ်ဒေသမှာကမ္ဘာကြီးပူနွေးမှုကကမ္ဘာတခြားနေရာတွေထက်နှစ်ဆပိုမြန်နေတာလည်းဖြစ်ပါတယ်။ဖရဲစတိုင်အပူချိန်ပြည့်တက်နေတဲ့စပါဒတ်ချန်စီမှာနေ့လယ်ပိုင်းအပူချိန် 27.2 ဒီဂရီဆယ်လ်စီယပ်ရှိခဲ့ပြီးဒါဟာ1999ခုနှစ်တုန်းကမြင့်တက်ခဲ့တဲ့အပူချိန် 27.3 ဒီဂရီစီလီဂရိတ်တဲ့နည်းနည်းပဲလျော့နေတာဖြစ်ကြောင်းဝိုးလေဝသပညာရှင်ခရစ်စတန်ဂျူဆယ်ဖော့စ်က AFP သတင်းကိုပြောပါတယ်။ပြီးခဲ့တဲ့ဇန်နဝါရီလကလေးကဒီဒေသမှာပုံမှန်ထက်5ဒီဂရီလောက်အပူချိန်ပြည့်တက်လာတာဖြစ်တယ်လို့ အတိတ်ဆဝိုင်းနာကဆိုင်ဘီးရီးယားဒေသမှာလည်းဇူလိုင်လလယ်တုန်းကအပူချိန်38ဒီဂရီအထိမြင့်တက်ခဲ့ပါသေးတယ်။နော်ဝေးနိုင်ငံကစဗာဘတ်ဒေသဟာပူလောင်ဝင်အများအပြားရှိပြီးအုတ်တရလင်းတန်းတွေတွေ့မြင်နိုင်လို့လူသိများတဲ့ဒေသတစ်ခုလည်းဖြစ်ပါရယ်ခင်ဗျာ။တင်းငွေနေမနပိုင်နောက်ဆုံးရသတင်းတွေကိုနားဆင်ပြီးမှာတော့တင်းလွာနေတဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီခင်ဗျာ။
ကျွန်းနိုင်ငံပေါ်အမေရိကန်ရဲ့လက်ရှိမူဝါဒတွေကိုအမေရိကန်နိုင်ငံသားကြီးဝန်ကြီးမိုက်ပွန်ပီယိုကချပြလိုက်ပြီးဒါဟာလွတ်လပ်မှုနဲ့ဖိနှိပ်မှုကြားကရွေးချယ်မှုဖြစ်တယ်လို့ပြောလိုက်ပါတယ်။အမေရိကန်သမ္မတဟောင်းရစ်ချစ်နစ်ဆန်လက်ထက်မှာတရုတ်နိုင်ငံနဲ့ဆက်ဆံရေးပြန်စတင်ခဲ့ပြီး48နှစ်အကြာမှာအမေရိကန်ရဲ့လက်ရှိမူဝါဒအရင်းနဲ့ပတ်သက်လို့ဝန်ကြီးပွန်ပီယိုရဲ့ပြောဆိုချက်တွေဘော့ဖီယိုရဲ့သတင်းနောက်အလစ်ဇဘက်လီသတင်းပေးပို့ထားတာကိုကျွန်တော်ရန်တိုင်းကပြောပြပေးမှာဖြစ်ပါတယ်ခင်ဗျာ။အမေရိကန်သမ္မတထရမ့်အစိုးရရဲ့တရုတ်နိုင်ငံပေါ်ထားတဲ့တင်မာတဲ့ရည်တည်ချက်တွေနဲ့ပတ်သက်ပြီးနိုင်ငံသားဝန်ကြီးမိုက်ပွန်ပီယိုကကယ်လီဖိုးနီးယားပြည်နယ်ကသမ္မတဟောင်းနစ်ဆန်ရဲ့စာကြည့်တိုင်းမှာပြောသွားတာပါ
The old paradigm of blind engagement with China simply won't
ဒီနိုင်ငံနဲ့နိုင်ငံတော်တို့ဆက်ဆံတဲ့ paradigm အဟောင်းကလုံးဝဖြစ်ပါဘူးကျွန်တော်တို့အနေနဲ့ဆက်မကျင့်သုံးနေတယ်လို့ပြန်လဲမသွားသင့်ပါဘူးသမ္မတထရမ့်ကတော့အမေရိကန်စီးပွားရေးတွေနဲ့ကျွန်တော်တို့ရဲ့လူမျိုးပုံစံကိုအောက်ွဲပေးမဲ့မဟာဗျူဟာကိုလိုအပ်တယ်ဆိုတာရှင်းရှင်းလင်းလင်းပြောထားပြီးဖြစ်ပါတယ်လဒေကဘာကြီးနေနဲ့ဒီလိုဖိနှိပ်တဲ့အစိုးရမျိုးကိုအောင်နိုင်ရမှာပ
ါတရုတ်ကနိုင်ငံတွင်းနဲ့ဟောင်ကောင်မှာဖိနှိပ်မှုတွေဆက်လုပ်နေချိန်မှာပဲတရုတ်နဲ့အရင်လိုထိတွေ့ဆက်ဆံမှုကဟောလိဝုဒ်နဲ့အမေရိကန်စီးပွားရေးလုပ်ငန်းတွေမှာကိုယ်ပါတာကိုစင်စါလုပ်တီးဖြတ်တာတွေဖြစ်လာစေတယ်လို့ဝန်ကြီးပေါ်မြူကပြောပါတယ်တရုတ်နိုင်ငံဟာကမ္ဘာတစ်ဝန်းမှာလွှမ်းမိုးနိုင်မှုပိုချိုးပန်းလာနေပြီးတော့သူ့နိုင်ငံတွင်းမှာပိုပြီးတော့အာဏာရှင်ဆန်လာသလိုပြည်ပကလွတ်လပ်မှုတွေကိုလည်းရံပြုလာနေတယ်လို့ပြောပါတယ်မက်ဂန်ဟျူစတန်မြို့မှာရှိတဲ့တရုတ်ကောင်စစ်ဝင်ရုံးဟာတရှိုးလုံထောင်လန်းတာတွေနဲ့နိုင်ငံတကာညာနာမူပိုင်ခွင့်ပစ္စည်းတွေကိုခိုးယူတဲ့နေရာဖြစ်လာနေတဲ့ဆိုပြီး82နှစ်အရွယ်တွင်ပြိဖို့ပြောလိုက်ပြီးရပိုင်အတွင်းမှာပဲဝန်ကြီးပေါ်မီယိုကအဲ့လိုဆက်ပြောခဲ့တာပ
ါ The only way to truly change communist China is
community နိုင်ငံကိုအပိုင်ခံပြောင်းလဲဖို့ဦးတည်တော်နေတဲ့ကတရုတ်ကောင်ဆောင်တွေဘာပြောလဲဆိုတဲ့အပေါ်မှာအခြေခံပြီးမလုပ်ဘူးသူတို့ဘယ်လိုပြုမူနေကြလဲလုပ်နေကြလဲဆိုတဲ့အပေါ်မှာအခြေခံပြီးလုပ်ဖို့ပါဒီအပေါ်မှာအခြေခံပြီးအမေရိကန်မူဝါဒတွေကတုံ့ပြန်နေတယ်ဆိုတာကိုများလို့မြင်နိုင်ပါတယ်သမ္မတရေဂန်ကတော့သူ့အနေနဲ့ဆိုဗီယက်ကိုယုံကြည်မှုအပေါ်အခြေခံပြီးလူရည်တွေကိုစစ်စစ်တီးပြုခဲ့တာဖြစ်တယ်လို့ပြောပါတယ်တရုတ်ကွန်မြူနစ်ပါတီကတော့ကျွန်တော်တို့အနေနဲ့ယုံလို့မရဘူးလူရည်တွေကိုစစ်စစ်တီးပြုရပါတာ
အမေရိကန်အနေနဲ့တရုတ်နိုင်ငံအပေါ်မှာတင်းမာတဲ့ချင်းကပ်မှုတွေချမှတ်လာနေတာကအံ့ဩစရာမဟုတ်ပဲသမ္မတဘော့ရှ်နဲ့ George W. Bush တို့လက်ထက်ကလေးကရှိလာခဲ့တာဖြစ်တယ်လို့ Rand Corporation ကတရုတ်ရေးကျွမ်းကျင်သူ Timothy Hick ကပြောပါတယ်။ဝန်ကြီးပွန်ပီယိုကတော့တခြားနိုင်ငံတွေအနေနဲ့လည်းတရုတ်နိုင်ငံကိုတောင်းဝန်ခံမှုရှိလာအောင်လုပ်တင်တယ်လို့ပြောပါတယ်။ဒါပေမဲ့ဒီကိစ္စကထင်သလောက်ရိုးရှင်းပြီးတော့မလွယ်ကူနိုင်ဘူးလို့ Timothy Hick ကတော့ပြောပါတယ
်။ A lot of countries are dependent or
နိုင်ငံတော်များများကဒီနိုင်ငံတွေကိုအပေါ်မှာဒေါ်လာကြီးခိုနေရပြီလုံးဝမိခိုနေတာမဟုတ်ရင်တော့အနည်းဆုံးတော့အားထားနေရပါဒါကြောင့်ကမ္ဘာနိုင်ငံတော်များများအတွက်တော့တစ်ဖက်ကိုရှက်ပြီးတရုတ်အပေါ်တင်းမာတဲ့အမေရိကန်မူဝါဒတွေပူးပေါင်းဖို့ကမလွယ်ပါဘူ
းတရုတ်နိုင်ငံကညာနာမူပိုင်ခွင့်ခိုးယူတာနဲ့ဟောင်ကောင်ပေါ်တရုတ်ရဲ့ချင်းကပ်မှုလို့ကိစ္စရင်းနဲ့ပတ်သက်ပြီးတရုတ်နိုင်ငံပေါ်မှာတင်းမာတဲ့မူဝါဒတွေချမှတ်တာကိုအမေရိကန်ပါတီကြီးနဲ့စလုံးကထောက်ခံကြပြီးတော့ဒီမိုကရက်ပါတီဘက်ကသမ္မတလောင်းဖြစ်လာဖို့တင်ကြသလောက်ရှိတဲ့ဂျိုးဘိုင်ဒန်ကလည်းတရုတ်နိုင်ငံနဲ့ပတ်သက်ပြီးဒီနေ့မှမှပြောထားတာကြောင့်လာမယ့်ရွေးကောက်ပွဲမှာဘသူနိုင်နိုင်လက်ရှိရှိနေတဲ့မူဝါဒတွေကတော့တိတ်ပြောင်းသွားဖို့မရှိဘူးလို့တင်မသီဟစ်ကပြောပါတယ်။ဒါပေမဲ့လည်းတရုတ်နိုင်ငံပေါ်မှာအခုလိုတင်းမာတဲ့ချင်းကပ်မှုတွေကအရင်အစိုးရတွေတုန်းကချင်းကပ်မှုတွေကပိုပြီးတော့အောင်မြင်မှုရမရဆိုတာကိုတော့စောင့်ကြည့်သွားမှာဖြစ်ပါတယ်ခင်ဗျာ။ကျွန်တော်ရန်တိုင်းပါ
တောင်ပိုင်းရှမ်းပြည်သမတော် RCSSSA ဌာနချုပ်စစ်တင်တန်းကနေထွက်ပြေးလာတဲ့တပ်သား20ဦးကို UDPS ဝအဖွဲ့ကယာယီထိန်းသိမ်းထားပြီးသမတော်ပဲအနှံခဲ့တယ်ဆိုတဲ့သတင်းပြောပြပါမယ်။ကျွန်တော်နိုင်ကွင်းအိမ်ပါတောင်ပိုင်းရှမ်းပြည်သမတော် RCSSSA စစ်တင်တန်းကြောင်းကနေထွက်ပြေးလာတဲ့တပ်သားတွေကို UDPS ဝအဖွဲ့ကဗာချီလိတ်မြို့ရှိနယ်မြေခံတပ်ကိုအနှံခဲ့တယ်လို့သမတော်ပြောခွင့်ရဗိုလ်မှူးချုပ်စော်မင်းတွန်းက VOA ကိုပြောပါရစေ။
ကျွန်တော်23ရက်နေ့ကညာ10နာရီလောက်မှာဖြစ်တာဖြစ်ပါတယ်။အဲဒီမှာတော့ SSSA ကနေထွက်ပြေးလာတဲ့20ဦးပေါ့လေ။ဒီ UDPS ကနေပြောတာဟောကြီးကပေါ့။တပ်ပလိုင်းကကျွန်တော်ခင်းခင်းထိုင်ရသူတို့ကိုကျွန်တော်လာရောက်အနှံခဲ့တာရှိတယ်။သူတို့တော့ကျွန်တော်ဆက်လက်ခင်းခင်းကြည့်ကြတော့တာရီနေနဲ့လည်းရှိတယ်။
စစ်တင်တန်းတက်ရောက်နေတာကနေထွက်ပြေးကြတဲ့အကြောင်းရင်းကိုတော့ဘုံမကျုပ်စွန်မင်းထွန်းကခုလူဆက်ပြောပါရစေ
။က တို့ကိုတော့ RSS တွေရတော့သူကပူးရစီပါဆီဆွဲတယ်ဆိုတဲ့အကြောင်းပြတဲ့နဲ့ဖန်ပြကြစစ်တင်နာပြီးဒီလိုမျိုးတော့အကြမ်းင်းပြရပါတယ်ဗျ။ပတ်ပြီးကတည်းကဒီအကြောင်းကတော့ဆိုင်းမှာလည်း RSS အဲမှာမလုတ်ချင်တာရဲ့ပင်မစင်ရတဲ့အကြောင်းရင်းနေတောင်းလို့တော့အကြမ်းင်းပြရပါတယ်။
တောင်ပိုင်းရှမ်းပြည်သမတော် RSS ပြောခွေရဒုပမှုကြီးဆိုင်းအောင်ခေးကတော့သမတော်ကနေထုတ်ပြန်တဲ့သတင်းဟာမှန်ကန်မှုမရှိဘူးလို့ညင်းဆိုပါတယ
်။တော့မဟုတ်မမှန်ကံကံပြီးတော့လုပ်ရတဲ့တတိတိတွေတော့အားလုံးကမမှန်ကန်တော့ပါတက်စီတတကမမရှိပဲနဲ့တဲ့လို့ရှိပြည်ရဲ့တဲ့ကျတော့ကျွန်တော်တို့ကအောက်ဖို့ကောင်းတော့မလို့ကျူကြည်မှုပြီးဆောင်နေတဲ့ချိန်မျိုးမှာအဲမျိုးတင်းထွက်လိုက်တော့ကျူကြည်မှုကိုရောက်ကြတည်တယ်ပေါ့နော်ဒီမှချက်ချင်းချင်းနဲ့တမင်တကာတင်လိုက်တာလားတော့တံပြားပြည့်ပြီတော့ပေါ့နော်
ဒီလူအစီလာရှုမျိုးဆက်ဆံရေးတာဝန်ခံဦးညီရန်ကတော့ဒီပြစ်စင်ကိုမသိရှိသေးဘူးလို့ပြောပါတယ
်ကျွန်တော်ခရီးလုံနေတဲ့အဒီကိစ္စကျွန်တော်မသိရဖြစ်နေတယ
်ယူဇူလူအစီတောင်ပိုင်းဒေတာဆက်ဆံရေးမှုကိုဆက်သွယ်ရမှာတော့ဆက်သွယ်လို့မရခဲ့ပါဘူးတောင်ပိုင်းရှမ်းပြည်သမတော် RCS နဲ့ယူဇူအစီဝပြည်သွေးစည်းညီညွတ်ရေးဖွဲ့တို့ဟာရှမ်းပြည်နယ်ရှေ့ပိုင်းနဲ့တောင်ပိုင်းဒေတာတွေမှာနိုင်ငံပိုင်ဆိုင်မှုနဲ့ပတ်သက်ပြီးတော့စည်ရေးသင်းမှမှုဖြစ်စဉ်တွေရှိခဲ့ပါတယ်ပြည်ထောင်စု Institute သုတေသနဌာနတာဝန်ခံဆိုင်းထွန်းအောင်လွင်ကတည်ချင်းလေးကိုခုလိုပြောပါတယ
်။ကိုရလက်ထက်သူတို့ကတော့ဒီ AWS ကိုပတ်စီလေးအောက်ကလွယ်လာနေဒီရှားတောင်ပိုင်းကဒီဆိုင်းနယ်တစ်လျှောက်ကဒီအရင်ကရှားတပ်ဖွဲ့တွေဖြေစားကြနေပြီဒီမှာနေရာပေးဆံနေရာစောက်ချက်ဒီကိုဒါချောက်တို့ကတော့နောက်ပိုင်းမှာသူတို့ကတော့ဒီ2000ပေါက်ဝင်းတွေမှာသူတိုက်ပွဲတွေကြီးကျယ်ဖြစ်တယ်ဒီ WF တွေကလည်းဥမာနေရီပါတယ်ကိုလိုတွေပါတယ်လောက်တယ်စစ်တပ်ဘောင်းနဲ့ပြည်လဲခိုးတော့အဲ့မှာမူကတော့ဖြစ်တယ်
ပြီးခဲ့တဲ့2018ခုနှစ်တုန်းကလည်း RCS အဖွဲ့ရဲ့တပ်သားတွေကို UGS ဝပြည်သွေးစည်းညီညွတ်ရေးတပ်ဖွဲ့ကနေဖမ်းဆီးရမိပြီးမြန်မာစစ်တပ်ဘက်ကိုအနှံခဲတဲ့ဖြစ်စဉ်တွေရှိခဲ့တယ်လို့စိုင်းထိုးအောင်လွင်ကပြောပါတယ်။ဝတ်တပ်ဖွဲ့ဟာပမာပြည်ကွန်မြူနစ်ပါတီကနေခွဲဆက်လာပြီးနောက်ပိုင်းနိုင်ငံတော်ညီမို့ပြည်ပြမှုတည်ဆောက်ရေးစစ်ဆေးရနဲ့အပြစ်ရဆဲခဲ့ပါတယ်။ရှမ်းပြည်နယ်ဘက်မှာဝတ်တပ်ဖွဲ့အတွက်နေရာချထားပြီးနောက်မှာတောင်ပိုင်းရှမ်းပြည်သမတော် RCS နဲ့စစ်ရေးသင်းမာခဲ့ပါတယ်။တောင်ပိုင်းရှမ်းပြည်သမတော် RCS SSA ဖွဲ့ဟာမြန်မာစုရနဲ့ NCA ပြည်ရလက်မှတ်ရည်သူပြည်သားဖွဲ့ဖြစ်ပေမဲ့လည်းမြန်မာစစ်တပ်နဲ့တော့မကြာခဏဆူဆူလိုတိုက်ပွဲဖြစ်ပွားနေပါတယ်။ပြီးခဲ့တဲ့မတ်လ25ရက်နေ့မှာရှမ်းပြည်နယ်ရှေ့ပိုင်းမိုင်းတုံမြို့နယ်တွင် RCS SSA ရှမ်းလက်နက်ကိုင်ဖွဲ့နဲ့မြန်မာစစ်တပ်တို့ကြားတိုက်ပွဲဖြစ်ပွားခဲ့သလိုဖေဖော်ဝါရီလ28ရက်နေ့ကနေမတ်လ3ရက်နေ့ထိရှမ်းပြည်နယ်တောင်ပိုင်းမိုင်းကိုင်ကျေးတီနဲ့မိုင်းနောင်မြို့နယ်တို့မှာတိုက်ပွဲဖြစ်ပွားခဲ့ပါတယ်။မြန်မာသမတော်အနေနဲ့ရှမ်းပြည်နယ်ဘက်မှာအပြည့်ရကျင်ညာထားတဲ့ဆိုပေမဲ့တမ်းပလောင် TNL ဖွဲ့နဲ့အစင်လူလူတိုက်ပွဲဖြစ်ပွားနေပြီးတောင်ပိုင်းရှမ်းပြည်သမတော် RCS မြောက်ပိုင်းရှမ်းပြည်သမတော် SSPB SSC တချင်လူလတ်ရေးဖွဲ့ KIA ကိုကတပ်ဖွဲ့တို့နဲ့လည်းမကြာခဏတိုက်ပွဲဖြစ်ပွားနေဆဲဖြစ်ပါတယ်ကျွန်တော်နိုင်ကွင်းအိမ် VOA မြန်မာပိုင်းအတွက်သတင်းပေးပို့ထားပါတယ်
တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြောထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင်း VOE ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးထုတ်လွှင့်ပေးနေရပါ။ရေဒီယိုအစီအစဉ်တွေကိုမနက်6:00ကနေ8:00အထိနဲ့ည9:00ကနေ10:00အထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9:00နာရီကနေ9:00နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေရပါ VOE ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုစလောင်းတို့အပြင် VOE Facebook အစာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါရဲ့ရှင
်ညီပါပါရှင်ဒီမှာလည်းရှိရလို့ခင်ဗျာပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတယ်။ဒုသန်အပတ်စဉ်ပေါ့ကတ်အစီအစဉ်ကနေကြိုဆိုပါတယ်။ဒီအစီအစဉ်ကို Frontier မြန်မာနဲ့ Foundation ရဲ့ဝင်နေတို့ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။ဒီမှာကအေးရမှာဒီဘက်မှာတော့လက်ရှိမုန်ဖြစ်နေမှာကောင်းရင်ကြီးဝင်နေတဲ့လူ2000ကျော်ရဲ့ကအများဆုံးကြုံတွေ့နေရတဲ့အောက်ရင်နဲ့တခြားအခက်အခဲတွေအကြောင်းကိုတင်ဆက်ပေးမှာဖြစ်ပါတယ်
။ဒီကနေ့တော့မောင်းလေးဆိုင်မှာဘူးပါ
အော်မြန်မာကွာရန်တင်းမှာနေတော့ပါဆိုလေတူနဲ့ပတ်သက်တဲ့အစီအစဉ်တွေမဝင်ဘူးဆိုတော့အမားတို့လူခင်းနေတဲ့လူတွေကအခက်အခဲဖြစ်တော့လားလူမျိုးနဲ့မော်လမြိုင်မြို့မှာကွာရန်တင်းနေတဲ့တရားဝင်နေတဲ့မဟုတ်ရအောင်ကပြောပြတာပါဒီဆောင်မအပြည့်စုံလို့ဘွန်နျူးစ်အေဂျင်စီကဒေနာဝန်ဆောင်မှုကဆက်လက်တင်ဆက်ပေးမှာဖြစ်ပါတယ်
မဝဝေအားဟာမော်လမြိုင်နယ်ဖအောက်ကျေးရွာဒေသခံတဦးဖြစ်ပါတယ်။မကြာသေးခင်တုန်းကသူကထိုင်းနိုင်ငံမှာအလုပ်လုပ်ခဲ့ပါတယ်။ COVID-19 ရောဂါဖြစ်ပွားချိန်မှာတော့သူအလုပ်လုပ်နေတဲ့လုပ်ငန်းဟာရပ်နားလိုက်ရပြီးအလုပ်သမားတွေဟာလည်းသူတို့ရဲ့နေရပ်ကိုပြန်လာကြရပါတယ်။ဒါကြောင့်မဝဝေအားကလည်းမြန်မာနိုင်ငံမှာရှိတဲ့သူ့ရဲ့အိမ်ကိုပြန်လာခဲ့ရပြီးသူ့ခင်ပွန်းအသက်၄လအရွယ်ရှိတဲ့တားလေးတို့နဲ့အတူကွာရန်တင်းဝင်ခဲ့ရတာဖြစ်ပါတယ်။
ကွာရန်တင်းမှာနေတဲ့ကခက်ခဲပါဖြစ်လဲဆိုတော့ကလေးငယ်တော့လေလူများတွေလို့အဆင်မပြေဘူးပေါ့နော်ကလေးသုံးဆောင်ပြည့်စည်တွေတိတ်ခံပေါင်းပြီးလေးတွေဝယ်ဖို့ကအခက်ခဲဖြစ်တယ်ကိုမရှိတဲ့ပတ်စံနဲ့ဝယ်လို့မရဘူးဆိုတော့အဲ့နဲ့နေတဲ့လူတွေတော့မှာလို့အဆင်ပြေတယ်လာဖို့ဖို့လည်းအဆင်ပြေတယ်လေအဲ့နဲ့ဝယ်တဲ့သူတွေတော့ကတော့ခက်ခဲဖြစ်တော့ပေါ့နော
်ဟိုနာမကမှားရ
လက်ရှိအချိန်ထိတိုင်းနယ်ပြည်နယ်အသီးသီးကဒီပါကနေပြန်လာတဲ့လူတွေရှိနေဆဲဖြစ်ပြီးအဲ့ဒီလိုပြန်လာတဲ့လူတွေကလည်း20ရက်ကွာရန်တင်းနေထိုင်ရတာပါအဲ့လိုနေထိုင်ဖို့အတွက်ကကြတော့အစိုးရရဲ့ပြင်ဆင်မှုအပိုင်းတွေမှာလေ့လာမှုတွေရှိနေတယ်လို့ကွာရန်တင်းမှာနေထိုင်ရတဲ့လူတွေအတွက်ကလည်းစိန်ခေါ်မှုတွေရှိနေပါတယ်အဲ့လိုစိန်ခေါ်မှုရှိနေတဲ့အထဲမှာမဝေဝေအောင်နေထိုင်ခဲ့တဲ့မွန်ပြည်နယ်မော်လမြိုင်ပညာရေးကောလိပ်မှာဖွင့်ထားတဲ့ CPFU လည်းအပါအဝင်ဖြစ်ပါတယ်CPFU အတွင်းမှာရှိတဲ့လူတွေရဲ့ပတ်စံကိုအပြင်ထုတ်တုံးလို့မရတဲ့အတွက်ကြောင့်လိုအပ်တဲ့ပစ္စည်းတွေကိုဝယ်ယူဖို့အဆင်မပြေသလိုအလူရှင်တွေကလည်းမရှိတဲ့အတွက်ကြောင့်အထဲမှနေထိုင်တဲ့လူတွေအနေနဲ့ကန်ဆယ်ရေးအဖွဲ့ကထောက်ပတဲ့အသုံးဆောင်ပစ္စည်းတွေကိုပဲအားထားနေရတဲ့အနေအထားမှာမို့အခက်အခဲရှိတယ်လို့သိရပါဗျ။ထို့သူကွာရန်တင်းမှာပြပကနေပြန်ရောက်လာတဲ့လူတွေများပြီးအလူရှင်တွေကနည်းနေတဲ့အတွက်ကြောင့်လက်ရှိအချိန်မှာတော့တောက်တုံးကြီးအခက်အခဲဖြစ်နေတယ်လို့ကွာရန်တင်းမှာနေထိုင်ခဲ့တဲ့မနီနီထွေးကဆိုပါတယ်။
ဘောကျမ်းမှာကြတော့ကျောင်းသားတွေနေတဲ့ဆောင်ကတော့ခင်ကြီးလေးမှာမရောက်တတ်ဘူးလေ။ကတင်းကကြက်လာဆိုတော့လူတွေဘာလဲမရှိဘူး။သူရှိရမှာမပြီးလေးပံကောင်ပြေးတော့နေရမကောင်းဘူး။ဒီမှာချိုးရင်မကောင်းဘူး။ဒီကမနေ့ပိုင်းကျိုးရင်ညနေပိုင်းဆိုမရှိတော့ဘူး။ဒီလာမှချိုးရ
။ကျက်ခနဲ့16နေမြေကယ်ဆယ်ရေးအတင်းဥက္ကဋ္ဌဦးထွန်းရွှေကတော့ကွာရန်တင်းစင်တာမှာရေပြက်လက်တာတွေရှိတယ်ဆိုတာကိုအပီပြုကြောဆိုခဲ့ပါတယ်။ဒါဟာလဲအလှူရှင်မရှိလို့အခုလိုဖြစ်ရတယ်ဆိုတာကိုလည်းသူကလက်ခံခဲ့ပါတယ်
။အဲစောက်ကြီးကလည်းကြတော့ဟိုတကယ်လဲအစိုးရအဖွဲ့ကမချပေးဘူး။အလှူရှင်ရှိမှသာလင်းသူတို့ကိုကျွန်တော်တို့ကပေးရတာ။အဲလိုပေးရတဲ့အခါမှာဟိုအထက်ကလူတွေအတွက်လည်းအခက်ခဲသူတို့တောင်းလိုက်ကျွန်တော်တို့မပေးနိုင်တဲ့အခက်ခဲအဲဒါလေးနည်းတော့ရင်ဆိုင်ရပါတယ်။
အစိုးရဘက်ကဘတ်ဂျက်အခက်အခဲဖြစ်တဲ့အတွက်ကြောင့်ကွာရန်တင်းနေထိုင်တဲ့သူတွေစားဖို့သမင်းနဲ့ဟင်းကိုတောင်းဝန်ယူကြွေးမွေးခဲ့ပေမဲ့တောက်ရည်ကိုတော့အလှရှင်မရှိလို့အစိုးရဘက်ကမချပေးတဲ့အတွက်ကြောင့်တောက်သုံးရည်အခက်အခဲဖြစ်နေတယ်လို့ဦးထွန်းရွှေကပြောပါတယ်
။ဟိုမှာဝန်ကြီးချုပ်ဆိုရင်လည်းသူစပွန်ဆာလဲရတယ်လေသူလှူစရာတော့မလို့ဟာသူချိတ်ဆက်ပြီးလုပ်ပေးလိုက်ရုံပါ။ဒါမှမဟုတ်အဲ့ဒီစေတနာပိုင်းလေးတွေလိုလိမ့်မယ်လို့ထင်တယ်။ဘာကြောင့်ဆိုတော့သူတို့ဘက်ကလည်းဗားမလာဘူး။တော့ဒီသမင်းတောက်တဲ့ကလေးကြတော့လာပါတော့ကျွန်တော်ရောက်50တင်လာရင်50သမင်းတောက်ချပြီပါလား
ဒီဘက်ကနေပြန်ရောက်လာတဲ့ပြည်သူတွေကိုထားရှိဖို့ကွာရန်တင်းစင်တာဖွင့်လှစ်ထားတဲ့ပညာရေးကောလိပ်မှာလက်ရှိအချိန်ထိလူဦးရေ900ကျော်တောက်တုံးရေနဲ့ပတ်သက်တဲ့အခက်အခဲတွေကြုံတွေ့နေရပါတယ်ဒီကရဲမေလာဆန်ပိုင်းမှာမူကြီးနဲ့အတွင်းကိုပြပကနေပြန်ရောက်လာတဲ့နေဆောင်ကနေပြန်လာတဲ့လူတွေကတောင်းကြော်ရှိပြီးဝင်လာတဲ့သူတွေအားလုံးဟာအစိုးရကစီစဉ်ထားတဲ့ community based facility quarantine မှာနေထိုင်ကြရတာပါမူကြီးနယ်မှာပြပကနေပြန်လာတဲ့လူတွေနေထိုင်ဖို့ quarantine center ကိုပညာရေးကောလိပ်နဲ့မော်လမြိုင်တက္ကသိုလ်ဆယ်မြို့နယ်အဆောင်တွေမှာဖွင့်လှစ်ထားတာဖြစ်ပြီး quarantine ဝင်သူစုစုပေါင်းဇူလိုင်လ14ရက်နေ့အထိမှာ 2,600 ကျော်ရှိတယ်လို့သိရပါတယ်ကွာရန်တင်းဝင်နေတဲ့အမျိုးသမီးတွေဟာအရင်ကလောက်ဆိုင်တောင်းပစ္စည်းနဲ့ပတ်သက်ပြီးအခက်အခဲရှိပေမဲ့အခုချိန်မှာတော့လွှတ်တော်ကိုယ်စားလှယ်တွေကလာရောက်မှုတမ်းမှုတွေရှိနေတဲ့အတွက်ကြောင့်အဆင်ပြေမှုတွေရှိနေတယ်လို့ဆိုပါရယ်။မွန်ကြီးနယ်ကကွာရန်တင်းဝင်နေတဲ့လူတွေအများစုဟာထိုင်းနိုင်ငံကနေပြန်လာတာဖြစ်ပြီးအဆိုပါကွာရန်တင်းဝင်နေတဲ့လူတွေကိုအစိုးရကကူညီပပိုးပေးတယ်လို့အလှူရှင်တွေ၊ဗလန်တီးယားလူငယ်တွေနဲ့လူမှုကယ်ဆယ်ရေးအသင်းတွေကလည်းပပိုးပေးနေတာပါ။လက်ရှိအချိန်မှာတော့ကယ်ဆယ်ရေးအဖွဲ့တွေအနေနဲ့တောလာပို့ဆောင်ရေးလုပ်တဲ့အခါမှာကုန်ကျစရိတ်အနေနဲ့ပြန်ပြန်အားဖြင့်တစ်နေ့ကို3,000ခန့်ကုန်နေတယ်လို့ဦးထွန်းရွှေကပြောပါတယ်
။ရှိတာငွေကြေးအခက်အခဲပိုင်းတော့ရှိတယ်။ဥမာတ တ်စီပေါ့ဗျကျွန်တော်ကြိုက်ထုတ်ပို့ရတာ2ခေါက်3ခေါက်ရှိသေးတယ်ပမာမပစံတောင်းလို့မရဘူးဒါပေမဲ့တက်စီကအနည်းဆုံး3ခေါက်လောက်ကုန်တယ်အစိုးရကဒီတောက်ရီဘူတောက်ရီသူတို့အနေနဲ့အလှခံရကောင်ရပါလိမ့်မယ်ကျွန်တော်တို့ကဲဇယီဒီမှုကဲဇယီတွေကမတောင်းဘူးဗျအလှမဲ့ဆိုရင်တော့ကျွန်တော်တို့အလှခံတာ
ကွာရန်တင်းဝင်နေတဲ့ပြည်သူတွေအတွက်မွန်ပြည်နယ်အစိုးရကဆောင်ရွက်ပေးနေတဲ့အခြေအနေတွေကိုလည်းမွန်ပြည်နယ်အစိုးရဖွဲ့ဝင်ညွှန်ကြားရေးမှူးဦးမြင့်တန်ဝင်းက
ကျွန်တော်ရဟလာဟိုအရေးပေါ်ကြောင့်မဟုတ်ဘူးပြည်နယ်အရေးပေါ်ကြောင့်မဟုတ်ဘူးအဲ့ရနေတော့မဟုတ်ဘူးလောစဲစီမံဆောင်ရတာဒီလောစဲတော့လုံလောက်တယ်လို့တော့ပြောလို့မရဘူးเนาะဒါပေမဲ့အခုလောစဲတော့ဒီကြမ်းမုံငန်းနေအခုချိန်ထိတော့ဟိုကျင်းနေဆဲပဲပေါ့เนาะဟိုဒီထက်များလာရင်တော့လည်းဒါပြည်တော်စုတင်ပြမှာပေါ့လောစဲမှာတော့ကျွန်တော်တို့ရဲ့ပြည်နယ်ဘက်မှာတုံးဆက်ပိုင်းမှာရှိတယ်ဝေပမာနာအတွင်းမှာအခုဟိုစင်မှာဆောင်ရနေတာအခုချိန်ကြီးတော့ဟိုဆောင်ရလို့ရနေသေးတယ်စင်ရင်မတက်လာသေးဘူးတက်လာတဲ့ပုံတော့မူတည်ပါတော့ဟိုများဖို့ရှိမှာနည်းဖို့ရှိမှာဆိုတော့ဟိုမြေပြင်မှာကောက်နေသေးတယ်ဆိုတော့တိတိပေါ်ပါကျွန်တော်တို့ပြောလို့မရဘူးဒီတော့ကဘလောက်လဲငွေဘလောက်လဲဘယ်နည်းထောက်ပါမှာလဲဒါကြီးကျတော့မတည်သေးဘူးဆိုတော့ပြောင်းပြောင်းပြောလိုက်အခုမှစင်ရင်ကောက်ခိုင်းသေးတယ်ပဲရှိသေးတယ်
မွန်ပြည်နယ်မှာဆိုရင်မော်လမြိုင်ပြည်သူ့ဆေးရုံကြီးမှာကုသမှုခံယူနေတဲ့ COVID-19 အပီးပြူလူနာအမှတ်295ဟာရောဂါပျောက်ကင်းလို့ပြီးခဲ့တဲ့ဇူလိုင်လ9ရက်နေ့မှာဆေးရုံကနေဆင်းခွင့်ပြုလိုက်ပါတယ်။မွန်ပြည်နယ်မှာပိုးသွေးလူနာ6ဦးရှိခဲ့ပြီးလက်ရှိအချိန်မှာတော့စစ်ဆေးပြီးတဲ့အခါရောဂါပိုးမရှိတဲ့အတွက်ကြောင့်ဆေးရုံကနေဆင်းခွင့်ရပြီလို့သိရပါတယ်။ကွာရန်တင်းစင်တာတွေမှာအခက်အခဲရှိနေပေမဲ့လည်းတက်ဆိုင်ရာတောင်ဝန်ရှိသူတွေရဲ့အခက်အခဲကိုမဝေဝေအောင်ကနားလည်နေပါတယ်။တခြားလူတွေရဲ့လုံခြုံရေးအတွက်အထဲမှာရှိတဲ့လူတွေကိုင်တဲ့ပတ်စံကိုအပြင်ထုတ်မရတဲ့ကတ်တမ်းမှုတွေရှိနေတဲ့အတွက်ကြောင့်အမျိုးသမီးတွေရဲ့အတုံးဆောင်ပစ္စည်းတွေကလေးတွေရဲ့အတုံးဆောင်ပစ္စည်းတွေဝယ်တဲ့အခါမှာအခက်အခဲရှိပေမဲ့လည်းစည်းကမ်းချက်ကိုတော့လိုက်နာရမယ်လို့သူကဆိုပါတယ်။ဒါပေမဲ့အမျိုးသမီးတွေနဲ့ကလေးတွေကြုံတွေ့နေရတဲ့အခက်အခဲကိုပြည်သူတွေကဝိုင်းဝန်းလှူဒါန်းကြမယ်ဆိုရင်အဆင်ပြေလိုက်မယ်လို့သူမကထောက်ပြပြောဆိုခဲ့ပါတယ
်။
ကွာရန်တင်းမှာကြုံတွေ့နေရတဲ့အခက်အခဲတွေကိုအစိုးရရောက်ပြည်သူတွေပါဝိုင်းဝန်းကူညီလှူဒါန်းမယ်ဆိုရင်တော့နောက်ထပ်ဝင်လာမဲ့လူတွေအခုလိုမျိုးခက်ခဲကြုံရမှာမဟုတ်သလိုကွာရန်တင်းမှာကူညီဆောင်ရွက်နေတဲ့သူတွေတော့လည်းအခက်အခဲတွေနဲ့နဲ့ရောနဲ့လာနိုင်မယ်။
တင်ဆက်ပေးခဲ့တာကတော့ Go News Agency ကတင်ပြတော့ဝန်ဆောင်မှုဒိုးတန်ကအေးအောင်ဒါနီရဲ့ဒိုင်းရင်ချင်းဆိုဖြစ်ပါတယ်။ဒိုးတန်ဘတ်စင်အတန်ရဲ့အစီအစဉ်ကို Frontier မြန်မာဝက်ဘ်ဆိုက်နဲ့ Facebook စာမျက်နှာအပြင်ဒိုးတန် Facebook စာမျက်နှာ Soundcloud, YouTube, အန်ဂျူလိုကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်တယ်လို့ VOA ကထုတ်လွှင့်တဲ့ Radio အစီအစဉ်ပါတယ်။စနေနေ့ည9:00နာရီကနေ10:00နာရီအထိနဲ့စနေနေ့ညနေမနက်6:00နာရီကနေ9:00နာရီအထိမှလည်းနားဆင်နိုင်ပါတယ်။ဒီစီစဉ်ကိုမြန်မာနိုင်ငံဆိုင်ရာနေသာလန်တယုံနဲ့ဆွစ်ဇာလန်ဖွံ့ဖြိုးရေးနဲ့ပူးပေါင်းဆောင်ရွက်ရေးအစီအစဉ် SCC ကပတ်မှုကူညီထားတာဖြစ်ပြီး Frontier မြန်မာနဲ့ Commission ရဲ့ဝင်တွေတို့ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။နောက်ပတ်တွင်မှလည်းဆောင်ရွက်နားဆင်ကြဖို့ဖိတ်ခေါ်ချင်ပါတယ်။ဒိုးတန်စီစဉ်ကိုနားဆင်နေရတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်။ကျေးဇူးရှိတော်နေလို့ပါတယ်ရှင်
။မင်္ဂလာပါခင်ဗျာ။ View America တန်ကနေပြီးဆက်လက်တန်လှည့်နေပါတယ်။ပုံမှန်ထုတ်လွှင့်ညီချစနေတဲ့ဒီ Live Season နေရာမှာကိုဗစ်ရောဂါကန့်သတ်ခြင်းညောင်မလို့နိုင်ငံရေးဆွေးနွေးပွဲအစီအစဉ်နဲ့စာထုတ်တင်ဆက်နေပါရယ်ဒီတစ်ပတ်မှာတော့လာမယ့်ရွေးကောက်ပွဲအတွက်မကြာခင်ကထုတ်ပြန်ခဲ့တဲ့အာဏာရမျိုးသားဒီမိုကရေစီဖွဲ့ချုပ်ကိုယ်စားလှယ်လောင်စင်းကိစ္စကိုသုံးသပ်ဆွေးနွေးထားပါရယ်မြမအရေးဒေသသူဒေါက်တာရံမျိုးသိန်းနဲ့ဒရင်းစာဆရာကိုတိယသွေးတို့နဲ့ပင်ဆိုင်ဆွေးနွေးထားပါရယ်ကျွန်တော်ကတားညို့ဦးပါဟုတ်ကဲ့ပါအခုဒီမကြာခင်ကပဲအာဏာရ NLD ပါတီကထုတ်ပြန်တဲ့ရွေးကောက်ပွဲအတွက်ကုစလေလောင်စင်းဟာဒီတခြားနိုင်ငံရေးပါတီတွေရောလေလာသူတွေရောအလေးပေးဆောင်ကြည့်တာခံခဲ့ရပါတယ်။ဆိုလိုတာက NLD ရဲ့ကုစလေအပြောင်းလဲပုံမှာဘာတွေထူလာမလဲ၊ပြည်ပတွေကလည်းဘာတွေပါမလဲဆိုပြီးတော့စိတ်ဝင်စားကြပါတယ်။အဲ့တော့ဒေါက်တာရေမျိုးသိန်းကိုအရင်မေးချင်ပါတယ်။ဒီစင်းထွက်လာတာနဲ့ပတ်သက်ပြီးတော့ဘယ်လိုမြင်မိပါလဲဗျ။ဟ
ိုကျွန်တော်မြင်တာတော့ဒီလက်ရှိပေါ်လေဒီထုတ်ပြန်လိုက်တဲ့အမျိုးသားဒီမိုကရေစီဖွဲ့ချုပ်ပါတီရဲ့ဒီစစ်တော်ကုစလေလောင်စင်းရဲ့မှာဒီလူဟောင်းရှိစေရခိုင်လုံးလုံးပြန်ပါလေအပေါ်မှာတော့တိတ်ပြီးတော့စိတ်တိုင်းမကြပါဘူး။အဲဘာဖြစ်လို့လဲဆိုတော့လုံးလေးနဲ့ငါးနှစ်လွတ်တော်တဒန်းတွင်းမှာနော်လွတ်တော်ကိုယ်စားလှယ်ကြီးရဲ့ဆွမ်းဆောင်ကြီးနဲ့ပတ်သက်ပြီးတော့အဲစိတ်တိုင်းမကြစရာကြီးအားမလို့အားမရဖြစ်စရာကြီးအဲတော်လေးကို ဟိုတွေ့လဲမြင်ခဲ့ရတာတွေလည်းရှိတယ်အဲ့ဒီအခါကျတော့ပထမမျှော်လင့်တာကတော့အနည်းဆုံးတော့ဟလာ50ရာခိုင်နှုန်းလောက်ကတော့လူဖြစ်တဲ့ပါလာလို့မြဲလို့ပြောနေပါတယ်ဒါပေမဲ့အာဒီဟောင်းကဆက်ဆက်ရာခိုင်နှုန်းလောက်ဖြစ်ပြီးတော့လူစိတ်ကဆက်ဆက်ရာခိုင်နှုန်းလောက်ပဲအဖြစ်တဲ့ဆိုတာကိုသိရတဲ့အချိန်မှာတော့ဒါဟိုစိတ်ပျက်စရာတစ်ခုလို့ကျွန်တော်အနေနဲ့တော့မြင်မိပါတယ်တကယ်တော့ရ လည်းလုံးနေရွေးချယ်တဲ့နေရာမှာအစိုးရဖွဲ့ဝင်တွေရွေးချယ်တဲ့နေရာမှာဆက်နေကြပေါ့လေနော်ဟိုအချက်လက်ကောက်ယူပြီးတော့သူတေသနာလုပ်ပြီးတော့နော်ဟိုရွေးချယ်တာမျိုးလုပ်နိုင်တဲ့အပိုင်းမှာအားနည်းတယ်လို့ကျွန်တော်ကမြင်ပါတယ်အဲအခုတချို့ဟလာဟိုကိုယ်ကလေးလုံးရွေးချယ်တဲ့နေရာမှာလဲကျွန်တော်သွားပြီးသတိထားမိတာဘာလဲဆိုတော့ဟိုဒီတစ်ချိန်မှာကတော့တိုင်းဒေသကြီးနဲ့ပြည်နယ်ပါတီအလုံးစုံဆောင်အဖွဲ့တွေရဲ့ဆုံးဖြတ်ချက်ကအဲတိုက်ပြီးတော့အရင်ပါတဲ့အနေအထားမျိုးသွားတွေ့ရပါတယ်။အဲ့ဒီတိုင်းဒေသကြီးနဲ့ပြည်နယ်အလုံးစုံဆောင်အဖွဲ့တွေချက်ငါအောက်ခြေနဲ့ဘလောက်ထိထိတွေ့ပြီးတော့အောက်ခြေရဲ့အခြေအနေတွေဘလောက်ထိကျန်းချုံပြီးတော့စဉ်းစားဆုံးဖြတ်နိုင်တယ်လဲဆိုတဲ့ပုံမှာမြည်ပြီးတော့ကိုယ်စားလှယ်လုံးရွေးချယ်မှုရဲ့ရလဒ်ထွက်လာတယ်လို့ကျွန်တော်ကမြင်ပါတယ်။အဲ့တော့လက်ရှိရွေးချယ်လိုက်တဲ့ကိုယ်စားလှယ်လုံးတွေထဲမှာအရင်ချင်းရှိတဲ့သူတွေလုံရင်ကန်ရှိတဲ့သူတွေလည်းအများကြီးပါပါတယ်။သို့တော်လည်းပဲတော့တကယ်တမ်းအစ်စ်လဲဖို့တင်နေဟလာကိုယ်စလေလောင်းနေလဲပြန်ပါလာတာကိုတွေ့ရပါတယ်အဲ့ဒါကတော့နောက်ဘာနှစ်အတွက်ကိုအားမဖြစ်စေဘူးလို့ကျွန်တော်အဲ့လိုသုံးသပ်တာပါဟု
တ်ကဲ့ကိုရံမျိုးတိတ်ကတော့ဒီစင်းနဲ့ပတ်သက်လို့အားမရဘူးပေါ့နော်ခရင်းဆက်စီကကိုတီးရသွေးရဲ့အမြင်လည်းသိချင်ပါလားခင်ဗျ
အဲဆိုတော့ကိုဟိုရံမျိုးသိန်းပြောသလိုပါပဲကျွန်တော်တို့ကအစတည်းကလीဒီစင်းနေမထွက်လာခင်တည်းကသုံးသပ်တယ်ဟိုကျွန်တော်တို့ကဒီစင်းနေကဟလာအရန်အရေးကြီးတယ်ဘာဖြစ်လို့လဲဆိုတော့တော်တော်များများကနှစ်လည်းလောက်ထဲရပေါ့နော်ပြောနေကြတယ်စိတ်ပြက်တယ်ဒီတစ်ခေါက်ဆိုလို့ရှိရင်တော့မဲမပေးဘူးလို့ပြောနေတဲ့အတန်ကြီးကကျွန်တော်တို့ကကြားပြီးသားဖြစ်တဲ့အတွက်ကြောင့်မလို့ဒီနေ့ကျေးရောက်ပွဲဖြစ်ပြီးဆိုလို့ရှိရင်တော့ဟလာလူတွေမဲပေးခြင်းအောင်ဟလာဒီထွက်လာမဲ့ line net ဒီအေးပါတယ် line net ကိုကြည့်ပြီးတဲ့အခါမှာမဲမပေးဘူးလို့ဆုံးဖြတ်ထားတဲ့သူတွေကတစ်ဖန်ပြန်ပေးခြင်းနဲ့စိတ်ဖြစ်အောင်ဟလာဒီ line net ကိုပြင်ဆင်လာဖို့လိုတယ် line net နဲ့ဆွဲဆောင်ရမယ်ပေါ့ဗျာဘာလို့လဲဆိုတော့ကြာစင်းနေတဲ့လူတွေရဲ့စိတ်ပြက်မှုပေါ့နော်ဒါဒေဒီဒေတာတွေအသီးသီးတွေမှာဆိုတော့တို့ရဲ့စိတ်တွေကိုပြန်ပြီးတော့ဟိုတက်မှတ်နိုင်အောင်ပြန်ပြီးစိတ်ဝင်စားနိုင်အောင်เนาะဒီကျွန်တော်တို့ဒီ LED ဘက်ကိုပြန်ပြီးဦးလှည့်လာအောင်ဟာလာကျွန်တော်တို့ဒီအစ်စ်ပေါ့เนาะတချို့ပြောင်းတဲ့ကြောင်းတိုက်တဲ့နေရာတွေမှာတော်တော်များများလေးပြောင်းပြီးတော့ဟိုပြုတ်ပြနေပေါ့ဗျာကျွန်တော်တို့လူတွေရဲ့အတန်ကိုနားထောင်နေဟာလာနားထောင်ပြီးရဲ့လူတွေနဲ့ကျွန်တော်တို့လူတွေရဲ့ပြောင်းလဲခြင်းနဲ့အနည်းဆက်ဆုံးဖြစ်နိုင်တဲ့လူတွေကိုအားတခြားဖွေပြီးတော့ကျွန်တော်တို့ဒီအချိန်မှာပြန်ဖို့ကြိုးစားလာတယ်ဆိုတော့အသွေးကိုဆောင်ဖို့လိုတာပေါ့เนาะဘာလို့လဲဆိုတော့ကျွန်တော်တို့ကဒီရွေးကောက်ပွဲနိုင်ဖို့မနိုင်ဖို့ကိစ္စတပိုင်းရှိတယ်လို့ကျွန်တော်တို့လူတွေရဲ့ဒီရွေးကောက်ပွဲဒီပေါ်မှာစိတ်ဝင်စားမှုရော့ကြမသွားအောင်လည်းဒီရွေးကောက်ပွဲဒီမှာလူတွေကမဲလာပြီးတော့ကျွန်တော်တို့ကဒီမိုကရေစီအဲစနစ်တည်ဆောက်ရေးအတွက်လည်းအရေးပါတယ်ဗျာဘာလို့ဆိုတော့ energy မဲနိုင်တာမနိုင်တာတပိုင်းဒါက energy အာဒါပြန်ရဖို့အရေးကြီးတယ်မကြီးဘူးဆိုတဲ့ကိစ္စကပြဿနာတစ်ခုဖြစ်တယ်လို့ကျွန်တော်တို့ရွေးကောက်ပွဲကိုလူလူစိတ်ဝင်စားရမယ်လို့စိတ်ဝင်စားအောင်ဆိုတဲ့ကိစ္စတွေတော့အရေးကြီးတဲ့ issue တစ်ခုပဲ
ဒေါ်ဆန်းစုကြည်ကတော့ဒီလိုရွေးချယ်တဲ့နေရာမှာပါတီပေါ်တစ္ဆာဆောင်တည်တဲ့လူတွေ့ကြုံရှိတဲ့သူတွေကိုဦးစားပေးခဲ့တယ်လို့ပြောပါတယ်ခင်ဗျာသူပြောတဲ့စံနှုန်းစံထားနဲ့ပတ်သက်လို့ရောကုသရသူပါများထောက်ပြခြင်းပါလေ
သူရဲ့အရင်နေ့ကကျွန်တော်တို့ဒီဗီဒီယို message ပေါ်တော့ကျွန်တော်တို့ဒီအစ်စ်ရွေးချယ်လိုက်တဲ့ကျွန်တော်တို့နောက်2020ယူကဘွေရွေးချယ်လိုက်တဲ့ကျွန်တော်ကုစလဲလောင်းတွေကိုပြောတဲ့ message ကိုကျွန်တော်နားထောင်တဲ့အခါမှာအဲ့အဲ့ဒီမှာဟိုဆိုတာပြောတဲ့အချက်တစ်ချက်ပါတယ်ဆိုတော့အဲ့ဒီအချက်ကတော့ကျွန်တော်ထင်တယ်အဲထွက်သွားတဲ့လူတွေကိုကြီးညွှန်းချင်တယ်တတ်တတ်လို့ပဲကျွန်တော်ထင်ပါတယ်ဆိုတော့လည်းပဲအဲသူထဲမှာကျွန်တော်သတိထားမိတဲ့အချက်ကပါလဲဆိုတော့ဟိုကျွန်တော်အစ်စ်ပြီးအများကြီးထည့်လိုက်ရင်ဒီသွားနေတဲ့အချိန်မှာကျွန်တော်တို့ balancing အောက်သွားမယ်ပေါ့နော်သွေးတစ်ဆိုတာမလောင်းအောင်ဘို့လောင်းရမယ်ဆိုတော့အရန်အများသွားရင်လည်းသူတို့သွားနေတဲ့လမ်းကြောင်းပေါ်မှာအစ်စ်တွေအများပြီးတော့ဘယ်သွားမှမသိပေါ့နော်အတွေ့အကြုံရှိဟလာဒီကျွန်တော်တို့ဒီ energy ရဲ့သွားတဲ့ပုံစံပေါ့နော်ပုံတံတဲ့အလုပ်ပုံအလုပ်ကြီးအတွေ့အခေါ်ကျွန်တော်တို့ဒီနိုင်ငံကြီးရေချိန်ပေါ့နော်အဲ့ဒါကိုမမိပါဆိုးရယ်ဆိုတဲ့အကြောင်းတက်ချက်ကိုအဓိကပေးရလို့ကျွန်တော်ထင်တယ်ဒီတစ္ဆာရှိခြင်းမရှိခြင်းရောကျွန်တော်ထင်တယ်ထွက်သွားတဲ့လူတွေအပေါ်မှာပဲသူကျွန်တော်အဲ့ဒီအကန့်အသတ်တစ်ခုနဲ့ရည်ညွှန်းချင်ပုံရတယ်ဒါပေမဲ့အဓိကဆိုတော့ကျွန်တော်တို့အခုထောက်ပြနေတဲ့အချက်နဲ့ပတ်သက်ပြီးသူပြောတဲ့အကြောင်းပြချက်ကတော့ဖြစ်ရင်
ကျွန်တော်တို့ဒီရှိပီးသားလူတွေအတွေ့အကြုံနဲ့ရှိတယ်ပြဿနာအများကြီးမရှိဘူးဆိုလို့ရှိရင်ဒီလူတွေကပို့ပြီးဥဆောင်သွားမယ်သူတက်ကတော့နည်းနည်းပဲလောင်းမယ်ပေါ့ဆိုတော့အရန်များသွားရင်ပြန်သွင်းလိုက်ရမယ်ပေါ့ဒါလူလူဟိုအားအိုက်ချင်းနဲ့အားရပွဲဖြစ်လာတဲ့အဖြေတော့မဟုတ်ဘူးလို့ပြောချင်ပါတယ်ဗျာဟုတ်ကဲ့ခုနကကိုရန်မျိုးသိန်းပြောတော့တဲ့အချိန်မှာလူတက်ပါမှုနေတယ်လို့ဒါပေမဲ့ကျ ော့အခုလူသစ်ရွေးချယ်မှုတွေနဲ့ပတ်သက်လို့ဒေါက်တာရေမျိုးသိန်းဘယ်လိုယူဆပါလဲခင
်ဗျ။အဲကျွန်တော်ကတော့ဟိုလူသစ်တွေရွေးချယ်တဲ့အထက်မှာပေါ့လေကျွန်တော်ကြည့်မိတော့တဲ့မှာအဲတချို့လုံရည်ကန်ရည်ရှိတဲ့လုံနိုင်ကန်နိုင်ဖြစ်တဲ့ပုံကူတွေလည်းတွေ့ရပါတယ်။နောက်တစ်ချက်ကကျွန်တော်ဟိုစိတ်မကောင်းဖြစ်မိတာကတချို့လူဟောင်းပေါ့လေလူဟောင်းဖြစ်တယ်။နောက်အခုအချိန်မှာစည်ရင်းနဲ့မှမပါတော့တဲ့သူတွေထဲမှာလည်းတကယ်လုံရည်ကန်ရည်ရှိတဲ့လူတွေလုံနိုင်ကန်နိုင်ရှိတဲ့လူတွေနောက်ပြီးတော့ပြည်သူလူထုရှားမှာလည်းဟလာတကယ်ရေတန်းစားတဲ့ပုံကူမျိုးတွေအချက်နဲ့တာမျိုးလည်းတွေ့ရပါတယ်။အဲနောက်တစ်ချက်ကကျွန်တော်တို့အလေးထားတဲ့နာကအော်ဘနော့ပဲအတွေ့အကြုံရှိတဲ့ပုံကိုဖြစ်ပါစေနော်အော်ဘနော့ပဲအရင်ချင်းနဲ့မြင်မာတဲ့ပုံကိုဖြစ်ပါစေနော်ဘနော့ပဲပါတီပေါ်မှာတစ္ဆာရှိတဲ့ပုံကိုဖြစ်ပါစေအဲ့ဒီပုံကိုတွေဟာနော်လွတ်တော်ထဲမှာနော်လုံးခွင့်ကန်ခွင့်နော်လုံးပိုင်ခွင့်ခရီးရောက်ရောက်နဲ့ကြဲကြဲပြတ်ပြတ်မရဘူးဆိုရင်သူတို့ရဲ့အတွေ့အကြုံတွေနော်သူတို့ရဲ့ကြွေးကြင်မှုတွေသူတို့ရဲ့ပညာတွေကိုနော်ဒီလွတ်တော်ထဲမှာထောက်ပြီးတော့သုံးနိုင်မှာမဟုတ်ပါဘူးအဲဆိုလိုချင်တဲ့သဘောဟာဘုံရတဲ့ငါးလေးလွတ်တော်သက်တမ်းကိုကြည့်လိုက်မယ်ဆိုရင်ဘုံချောက်ကင်မှုကအရင်ကမြင်မှားပါတယ်အဲ့ဒီအတွက်ကြောင့်လေဟလာကျွန်တော်တို့ပြည်တော်စုလွတ်တော်မှာရောတိုင်းဒေသကြီးနဲ့ပြည်နယ်လွတ်တော်အားလုံးကဝီးပြီးမှာရောဟလာအစိုးရကိုထိန်းချောင်းနိုင်မှုအပိုင်းမှာအားနည်းချက်တွေလိုအပ်ချက်တွေအများကြီးဖြစ်ခဲ့တာပါအဲ့တော့2021နောက်ပိုင်းလွတ်တော်တွေမှာအဲ့ဒီအချက်ကိုကျွန်တော်တို့ပြန်သုံးသပ်ပြီးတော့နော်ငါးမဲလွတ်တော်သက်တမ်းမှာသက်ဆိုင်ရာအစိုးရတွေကိုကောင်းကောင်းမွန်မွန်ထိန်းချုပ်နိုင်တဲ့မဟုတ်တော့ဘူးဖြစ်လာဖို့ကိုအရှိရှိတဲ့လို့ကျွန်တော်ကမြင်ပါတယ်အဲ့ဒီမှာလဲကျွန်တော်ကိုးကားလုပ်ချင်တဲ့စကားကအထောက်အထူးရှိကိုယ်တိုင်နော်အတိုက်ခံနိုင်ငံရေးခေါင်းဆောင်ဘုရားမှာပြောခဲ့တဲ့နော် freedom from fear မချောယုံခြင်းမှာကင်းလို့ဖို့ကျွန်တော်တို့ဟာအတတ်တော်ကိုယ်တော်ပဲဖြစ်ဖြစ်အစိုးရဖုံးမှုပဲဖြစ်ဖြစ်အချောယုံခြင်းရဲ့အောက်ကနေကင်းလို့ပြီးတော့နော်နိုင်ငံတော်နဲ့နိုင်ငံသားတွေရဲ့အကျိုးကိုအလုံးလုံးနိုင်ဖို့အင်မတန်မှအရေးကြီးတယ်လို့ကျွန်တော်ကတော့သုံးသပ်ပါတယ်။
ဒီနေရာမှာအရင်တော့ကလည်းပြောခဲ့ကြတယ်။အရင်တော့ကလည်းဒီရွေးကောက်ပွဲမှာဒေါက်ဆန်းစုကြည်ရဲ့မျက်နှာနဲ့ NLD ပါတီကိုပေးခဲ့ကြတယ်။အခုလာမယ့်ရွေးကောက်ပွဲမှာလည်းသူနည်း၎င်းဖြစ်မယ်လို့ယူဆကြပါတယ်။အဲ့တော့အဲ့ဒီနေရာမှာပြောကြတာကဒါကပါတီကနေခန့်ထားရဲပါတီကနေပြီးတော့ရွေးချယ်တဲ့အကြောင်းလို့ပါတီမျက်နှာကိုကြည့်ရမယ်ဆိုတဲ့ယူဆတွေရှိပါတယ်။ခုနပြောလို့ပေါ့လွှတ်တော်ထဲမှာတင်တာဖြစ်ဖြစ်ပါတီရဲ့ထိန်းချုပ်မှုကိုခံရမယ်ဆိုတဲ့ယူဆမျိုးရှိပါတယ်။ဒါနဲ့ပတ်သက်လို့တော်ရဲမျိုးသိဘယ်လိုမြင်ပါလဲ
။ခုနပြောရင်ပါတီရဲ့မူဝါဒလမ်းစဉ်လုပ်ငန်းစဉ်ဟာနော်ဟိုရှိရှိလင်းလင်းရှိဖို့လိုအပ်ပါတယ်။အဲကျွန်တော်တို့တည်ဆောက်နေတာဟာဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုဖြစ်ပါတယ်။နောက်ပြီးတော့ကျွန်တော်တို့တွားနေတဲ့လမ်းစဉ်ဟာဘိုးချုပ်ကင်မှုတွေကိုရှော့ချပြီးတော့နော်လွတ်လပ်ပြီးတရားမျှတတဲ့နော်ဒဏ်တူယူယူရှိတဲ့ရုပ်ပုံတရားကိုတည်ဆောက်နေတာဖြစ်ပါတယ်။အဲ့တော့အဲ့ဒီအခြေခံပေါ်မှာနေပြီးတော့နော်ဟိုဆွေးနွေးတဲ့တင်ပြတဲ့နော်အချက်တွေကိုဒါကပါတီရဲ့မူဝါဒနဲ့ကျွန်တော်ညီအစ်ကိုတော့အခွင့်အရေးမရှိနိုင်ဘူးလို့ကျွန်တော်မြင်ပါတယ်။အဲ့ဒီမှာခုနပြောတဲ့ပါတီခေါင်းဆောင်တွေရဲ့နော်နောက်သတ္တဝါပိုင်းခေါင်းဆောင်တွေရဲ့အစိုးရပိုင်းဥဆောင်သူတွေရဲ့နော်စိုးရိမ်မှုတွေနဲ့နောက်တရင်ချက်လက်ပိုင်းအားလဲမှုတွေပေါ်မှာအခြေခံပြီးတော့မလလားအပ်တဲ့နော်ဘုံချုပ်ကင်မှုတွေအတင်းချက်မှုတွေရှိခဲ့လားလို့ကျွန်တော်ကတော့အဲ့လိုသုံးသပ်ပါတယ်။ပြည်တော်စုလွတ်တော်မှာရောတိုင်းဒေသကြီးရဲ့ပြည်နယ်လွတ်တော်တွေမှာရောတက်ဆိုင်ရာအစိုးရတွေကိုနော်ပြည်သူလူထုမျက်နှာကိုရှင်းချပြီးတော့ကောင်းကောင်းမွန်မွန်ထိန်းချောင်းနိုင်တဲ့ရန်တရားတွေဖြစ်အောင်တည်ဆောက်နိုင်ဖို့အရေးကြီးတယ်လို့မြင်ပါတယ
်။ပြီးခဲ့တဲ့လွတ်တော်မှာဒီပါတီရဲ့ထိန်းချုပ်မှုကတိတ်ကြီးလုံးတယ်တိတ်ကြီးလုံးတဲ့အကြောင်းလို့ချုပ်ကိုယ်စားလှယ်ဆိုရှင်ပါတီကနေချော်သွားတဲ့ပြောဆိုမှုတွေကြောင့်နှုတ်ထွက်ခါတာတွေထုတ်ပြစ်တာတွေဒါမျိုးတွေကြုံခဲ့ရတာရှိပါတယ်။အဲ့တော့ဒီလာမဲ့တက်တမ်းမှာဒီကိုယ်စားလှယ်ကကဲအလားလာနဲ့ပတ်သက်လို့ပါတီရဲ့ထိန်းချုပ်မှုဆက်ခံနိုင်လားကိုတရားသူရဲ့အမြင်ဘယ်လိုရှိလဲ
။အော်ကျွန်တော်ကတော့အဲ့ဒါစိတ်ပူတာပေါ့နော်။ဘာလို့လဲဆိုတော့ကျွန်တော်ဒီမိုကရေစီခေတ်မှာကျွန်တော်တို့ဒီနိုင်ငံရေးပါတီနိုင်ငံရေးအမှန်တမ ပညာသားပါပါတယ်ဗျာ။ဘာဖြစ်လို့လဲဆိုတော့ဒီမိုကရေစီခက်ခဲတဲ့အတွက်ကြောင့်မလို့ကျွန်တော်တို့ဒီကိုပါတီရဲ့အလုပ်ကိုကိုလုံနေကိုလုံနေတော့မှတစ်ချိန်တည်းမှာပဲကျွန်တော်ဒီမိုကရေစီကာချာပေါ့နော်ဒီမိုကရေစီရင်ကျေးမှုပေါ့လို့လဲဆိုတာပြောဆိုတင်ပြတာညှင်းခုန်တာခြေပတာဟလာတစ်ဖက်လူရဲ့ပြောခွင့်ဆိုခွင့်ကိုနားထောင်ပေးတာပြန်လည်ဆွေးနွေးတာပေါ့နော်လက်ခံတင်တာကိုလည်းလက်ခံတာဒါတွေကိုလည်းကျွန်တော်တို့ဒီလက်ရှိကျွန်တော်ရွေးချယ်လိုက်တဲ့ဒီခေါင်းဆောင်ငယ်တွေကနေပြီးတော့စံပြရှေ့ကနေလုပ်ပြရပါလေ။ထောက်ခံသူတွေရဲ့ဒီဒီသူတို့ရဲ့နိုင်ငံရေးကျွန်တော်တို့ဒီအဆင့်အတန်းကိုတွေးကြည့်မယ်ဆိုလို့ရှိရင်တစ်ဖက်ပြောတာကိုဘယ်တော့မှနားမထောင်ဘူး။သူဒီတစ်ဖက်ကဒုရဆောက်ကွဲလဲခွင့်ကိုကျွန်တော်တို့လက်မခံဘဲနဲ့ကျွန်တော်တို့တစ်ဖက်သက်ဟလာအနိုင်လူကျင်တာရှိရပေါ့နော်ဒီသဘောတရားဒီ OC သဘောတရားနဲ့တခါတစ်ဖက်ကနားမှန်နေမလားဆိုတော့အမျိုးနဲ့ကျွန်တော်တို့နားထောင်ပြီးတာအတိပတ်ပြပြီးတာအဲ့ဒါကြီးအရန်အားနဲ့ပြီးတော့ကျွန်တော်တို့အရင်ကျွန်တော်တို့ဒီနိုင်ငံရေးအပြိုင်မှုတွေပါပဲကျွန်တော်တို့ဒီလိုမျိုးပေါ့နော်ရစ်ဝဲနေကြတယ်ဆိုတော့ဒီမိုကရေစီရဲ့အနှစ်သာရပေါ့စနစ်အနှစ်သာရဒုတိယဆော့ကွဲလွဲခွင့်လိုဟာမျိုးကိုကျွန်တော်တို့အားလုံးစုပေါင်းပြီးတော့ကျွန်တော်တူရာရီစုပြီးလုပ်ကြမယ်ဆိုတော့သဘောတရားမျိုးကိုမတော်နိုင်မဲနဲ့အားပြိုင်မှုတွေပါပဲရစ်ဝဲနေတာဟာကျွန်တော်ဥဆောင်တဲ့လူတွေကိုထိုက်ကလည်းဒီကာချာကိုကျွန်တော်ဒီမိတ်မဆက်ဘူးဟလာဟိုလူတွေကိုလည်းမချောင်းပြဘူးမစည်းအောင်ဘူးပေါ့နော်ဒါတွေလည်းအများကြီးပါတယ်တော့တစ်ဖက်ကလည်းကျွန်တော်ရွေးချယ်လိုက်တဲ့ဒီ NLD ပါတီကပုံကူတွေကဒီလိုမျိုးရှေ့ရှောက်လုံးတိုင်းပါမလားဆိုတော့ပို့ပြီးတော့ကျွန်တော်တန်မြတ်ရှိတယ်။ဘာဖြစ်လို့လဲဆိုတော့ပြီးခဲ့တဲ့ဘာနဲ့မှသူတို့မလုပ်နိုင်ခဲ့ဘူး။အဲ့တော့အရန်ဖိအားကြီးတယ်။သူတို့ကိုယ်တိုင်ကမီဒီယာတွေကိုမပြောရတာရှိတယ်။တခါတည်းကျတော့တချို့ကိစ္စတွေဆိုလို့ရှိရင်ပြောစင်ပြောတိုက်တာတွေကိုကျွန်တော်တို့ပါတီရဲ့မူဝါဒဘာမှမသိလို့မပြောတဲ့ issue တွေပါပေါ့နော်။အဲ့တော့လောလောလတ်ပူလောလောဖြစ်တဲ့ issue တွေကိုသူတို့သဘောထားချက်ချင်းမပေးနိုင်တဲ့ကိစ္စမျိုးတွေတစ်ဖက်ကလည်းရှိခဲ့တာပေါ့ဗျာ။ဆိုတော့ဒါကတစ်ပိုင်းပေါ့။နောက်တစ်ပိုင်းကျွန်တော်စိတ်ပူတာပါလဲဆိုတော့အရင်တော့ကအားနဲ့ပြန်မှာခြေပေါ်ခဲ့တဲ့ကျွန်တော်တို့ဒီ energy ကိုယ်စလဲတောင်းနေရှိတယ်။အဲ့ကိုယ်စလဲတွေတော်တော်များများဒီဘက်မှာမပါလာတယ်ကျွန်တော်သတိထားမိတယ်။ဆိုတော့ဒါကလည်းဟိုဘာကြောက်စရာသိကောင်းတယ်ဘာဖြစ်လို့ဆိုတော့ဒီလိုလူတွေကကျွန်တော်တို့ media တွေမှာပြောတယ်အစိုးဝေဖန်တင်တာတွေဟာလာကိုပါတီချင်းချင်းပဲဟိုဒီအစိုးရကိုပါတီကဒီဟိုဥဆောင်နေတဲ့အစိုးရပေါ့နော်။အဲ့ဒီအစိုးရလုံးဆောင်နေတာတွေ check and balance ထုတ်တယ်။ဒါတော်တော်လေးစွာတယ်ပေါ့နော်။အဲ့လိုလူတွေကအခုမစကိုတိုင်းကပဲကျွန်တော်တို့ရွေးချယ်မခံတော့တာပဲဖြစ်ဖြစ်ပေါ့နော်။ဒါမျိုးတွေတွေ့ရတဲ့ခါကြတော့ဒီလိုမျိုးဟလာကျွန်တော်တို့ဒီ democracy စနစ်နဲ့ညီတဲ့နိုင်ငံရေးသမားမျိုးတွေကျွန်တော်တို့မြင်ခဲ့ရတော့လည်းဒီလူတွေမပါတာကြတော့မဖြစ်သွားလဲဆိုတော့ဒီလိုမျိုးရှေ့လျှောက်ပြောလို့ပြဘူးဆိုတော့ကျွန်တော်တို့အဟအတားပေါ့နော်ဆိုရင်ဒီလိုတဖက်ကဖြစ်စီတယ်ဆိုတော့ပြောချင်တာကဒီအခြေအနေကဘာလို့ပြီးပေါင်းထုတ်ပြန်လဲဆိုတော့အခုလာမယ်ဆိုတော့ကိုယ်စလဲတရားဘိုင်းကောင်းကြောက်ပြီပေါ့ဗျာအဲ့ဒီပါတီပြန်တော့အခြေုံကြည့်ပြီးတော့အတော်ရဲမဆိုရဲပေါ့နော်လူလူတို့အရေးကြီးတဲ့ကိစ္စတွေမှာအရန်နောက်နေနေမလားစိုက်တော့နေမလားမသိကြအောင်ဆောင်နေမလားလို့ကျွန်တော်စိတ်ပူမိတယ်ပေါ့နော
်အဒီနေ့မှာထူးခြားချက်တစ်ခုကတော့ပြီးခဲ့တဲ့2015ခုနှစ်မှာ NLD ပါတီကမွတ်စလင်ကိုယ်စားလှယ်တယောက်မှမပါပါဘူးအခုကျွန်တော်သတိထားမိသောဆိုရင်တော့အနည်းဆုံး2ယောက်တွေ့ပါတယ်ခင်ဗျအဲ့တော့မွတ်စလင်တွေမပါရဘူးဆိုတဲ့သူပြောမှဆိုရင်တော့တရားဝင်ထုတ်ပြောတာမဟုတ်တဲ့မူဝါဒပြောင်းသွားပြီလို့ပြောနိုင်ပါလား
ကျွန်တော်အမြင်ပြောရတယ်ဆိုဒီအပြောင်းလဲဟိုတော့တာစုနေတယ်လို့ကျွန်တော်ထင်ပါဆိုတော့ NLD မှာဒီမူဝါဒမရှိဘူးကျွန်တော်သိလောက်ပဲကျွန်တော်နားလဲသလားဘာလို့လဲဆိုတော့ NLD မှာကကျွန်တော်တို့ဒီပါသာပေါင်းစုံပါဝင်ခဲ့တယ်ဆိုတော့ကျွန်တော်တို့သိတယ်တိုးတော်လည်းပဲ2012နဲ့ကျွန်တော် NLD ပရမောင်းစုံစပြီးတော့ကျွန်တော်2008ခြေကဥပဒေလက်ခံပြီးတော့1990ရွေးကောက်ပွဲရလဲကိုဆော့လို့ပြီးတော့ကျွန်တော်တို့ဒီအထွတ်တော်တွေကိုဝင်တဲ့အချိန်2012ကနေစပြီးကျွန်တော်တို့ဘာသာရေးလူမျိုးအထူးရုံးနေဖြစ်ပြီးတော့ကျွန်တော်တို့အစိုးရအခုပြင်ထန်ခဲ့တာပေါ့နော်အဲဒီဟာလည်းအဓိကတော့ရည်ရွယ်ချက်ကတော့2015မှာ NLD ကိုကျွန်တော်တို့ဒီဘာသာရေးလူမျိုးရေးအမြင်အရပေါ့နော်မတည်လူလူကမရွေးချယ်အောင်ကျွန်တော်ထင်တယ်ဘူအားချပြီးတော့လုပ်ခဲ့တယ်လို့ကျွန်တော်ကယူဆတာပေါ့နော်ဆိုတော့အဲ့လိုအခြေအနေမျိုးမှာ NLD အနေနဲ့ရင်ဆိုင်ခုခံတဲ့ချိန်မှာ2015နိုင်ဖို့အတွက်ကိုသူ့အနေနဲ့ဒီကိစ္စကိုတော်တော်လေးစဉ်းစားခဲ့ရဖို့ရတယ်အဲ့တော့သူက2015မှာဒီမွတ်စလင်ကလွတ်တော်ကိုယ်စားလှယ်မရွေးချယ်ဘဲနဲ့သူရင်ဆိုင်ခဲ့တယ်သူလိုအပ်တယ်လို့ယူဆလို့လုပ်ခဲ့ဖို့ရတယ်တိုးတော့ကျွန်တော်တို့၅နှစ်အတွင်းမှာဘာဖြစ်လဲဆိုတော့ကျွန်တော်တို့ဂျားကာလာမှာICJ ကိစ္စဝင်လာတယ်အဲဒီ NLD ဆိုရလက်ထက်မှာပဲကျွန်တော်တို့ဒီဟိုဘက်ကိုကျွန်တော်ဘင်္ဂလားဒေ့ရှ်ဘက်ကိုမွတ်စလင်တွေအများကြီးရွှေ့ပြောင်းသွားတဲ့ကိစ္စဖြစ်ပြီးတော့ PR တွေတောက်လျှောက်ဝင်လာတဲ့ခါကျတော့ကြီးလိုက်တဲ့ခါကျတော့ဟိုတစ်ဖက်ကဆွဆွတက်တယ်ပုံပြီးပြင်းထန်လာတာပေါ့နော်ရခိုင်တွင်းမှာရခိုင်ပြည်နယ်တွင်းမှာဖြစ်တဲ့ကိစ္စတခုတည်းကိုပဲမရည်ညွှန်းတော့ပဲနဲ့ကျွန်တော်တနိုင်ငံလုံးတိုင်းတာနဲ့ကျွန်တော်တို့ဒီဘက်မှာလူမျိုးဘာသာရေးရခွဲခြားတယ်ဆိုတော့အဲဒါဆွဆွမှုမျိုးတွေတစ်ဖက်မှာရှိလာတဲ့ခါကျတော့ NLD ဘာကဒါကြီးကသွတ်တော်ထဲမှာသူကမွတ်စလင်တယောက်မှရွေးချယ်မလာတာကိုနေ့ကထောက်ဆရာကြီးလိုဖြစ်နေတာပေါ့နော်ပေါ့နော်အဲ့တော့ဟိုဘာပဲဖြစ်ပြောသူတို့တစ်ယောက်လုတ်ခဲ့တယ်တစ်ယောက်ကလည်းလူကြီးတောင်နဲ့လူငယ်တောင်ပဲကျွန်တော်တို့သိတယ်လို့ပေါ့နော်လူကြီးဆိုလို့ရှိလို့ရှိရင်အဆင်လာရှိခဲ့တယ် NLD တို့အများကြီးလုတ်ခဲ့တယ်ကျွန်တော်ကိုကျိုးဆုံပြီးအသက်ပါဆုံပြီးလုတ်ခဲ့တဲ့လူတယောက်ဖြစ်ခဲ့တယ်ဆိုတော့လူငယ်ဘက်မှာကြည့်မယ်ဆိုရင်ចောင်းသားကောင်းဆောင်တယောက်ဖြစ်ခဲ့တယ်လူငယ်ပဲတော်တော်လေးကိုဟိုတက်တက်ကြွကြွရှိတယ်ပေါ့နော်ဆိုတော့ဒီနှစ်ယောက်ရဲ့ရွေးချယ်မှုကနှစ်ယောက်ထဲပင်ဖြစ်နေကစားပေါ့နော်မွတ်စလင်လူတို့မွတ်စလင်ကျွန်တော်တို့ဒီဘဝပြောင်းနေဆိုင်တဲ့မဲဆန္ဒရှင်တွေအတွက်ကတော့ဟိုအဘာပဲဖြစ်ပြောသူတို့စိတ်ထဲမှာချိန်နဲ့သွားတာကိုကျွန်တော်သတိထားမိတယ်ဆိုတော့အခုအစ်စ်ရွေးရတဲ့မှာဟိုလာကျွန်တော်တို့တိတ်စိတ်တိုင်းမကြတာတွေတော်တော်လေးပါလာတော့လည်းပဲဒီချက်ကတော့တော်တော်လေးကိုအားကောင်းတယ်ပေါ့နော်မွတ်စလင် မဲဆန္ဒရှင်တွေကပထမပိုင်းမှာကျွန်တော်တို့ဒီ NGO ထောက်ခံနေတဲ့အလကားပါပဲကွာလို့ကျွန်တော်တို့တွေးနေတဲ့တန်တွေကအများကြီးကြားရတယ်။သို့တော်ဒီဟာကတော့ဒီတော်တော်လေးဒီထိရောက်မှုပေါ့နော်အကျိုးသက်ရောက်မှုရှိခဲ့ပါတယ်။ဟုတ်ကဲ့
ဟုတ်ကဲ့ကျွန်တော်နောက်တစ်ချက်ကတိုင်းသားကိစ္စပါပြောမယ်ဆိုရင်ဟိုတနေ့ကဒေါက်တာစောမြင့်မောင်ပြောသွားတဲ့အချိန်မှာလည်းပါပါတယ်။အဲသူအနေနဲ့ပြည်နယ်မှာရွေးချယ်ခံတဲ့လူတွေကိုဘူးဟာမချပြပါဘူး။အဲ့ဒီမှာရှိတဲ့တိုင်းသားတွေပဲပြန်ပြီးတော့ရွေးမယ်ဆိုတော့ကသူ့ပါတီတွေကတိုင်းသားတွေနဲ့ရွေးချယ်ခံတယ်လို့ဆိုလိုပါတယ်။ NLD ကိုနိုင်ကလည်းတောက်လျှောက်ပြောနေတာသူတို့ဟာဗမာလူမျိုးတစ်ခုတည်းကိုကုစားပြုတဲ့ပါတီမဟုတ်ဘူးပြောင်းစုပါတီဖြစ်တယ်။ဒါကြောင့်တိုင်းသားအစုံပါတယ်။ဒါကြောင့်မလို့တိုင်းသားတွေသူ့ဘက်ကနေဝင်ရွေးလာဆိုပြီးတော့ပြောပါတယ်။အဲ့တော့အခုအနေထားကတိုင်းသားနေမြေတွေမှာ NLD အနေနဲ့တော်တော်လေးရှင်ပြန်ရမယ့်အနေထားကျွန်တော်တို့ခံမှန်းပါတယ်ခင်ဗျာ။အဲ့တော့ NLD ဘက်ကတိုင်းသားကုစလေတွေရွေးချယ်မှုသူတို့ညှိနှိုင်းမှုနဲ့ပတ်သက်လို့ကိုကြရတူအပြင်သိချင်ပါလေ
တိုင်းသားနိုင်ငံရောရင်တော့အခုခက်ရှင်းရှင်းပဲဗျာဘာလို့တိုင်းသားပါတီအားကောင်းတဲ့ဒေသတွေမှာတိုင်းသားပါတီက60ရာနိုင်ငံရဲ့ NLD မနိုင်ဘူး NLD ကအားကောင်းတဲ့နေရာတွေမှာ NLD ကတောက်လျှောက်နိုင်ခဲ့တယ်ရထိုင်ပါလဲထုံနေတကောင်းပဲဒီထားပြီးရင်တော့တွေ့ပါလိမ့်မယ်တိုးတိုးလည်းပဲပြီးခဲ့တဲ့ဂျာပြည့်ရွေးကောက်ပွဲတွေမှာတော့နည်းနည်းစိတ်ဝင်စားစရာကောင်းတဲ့အပြောင်းလဲတွေဖြစ်ခဲ့တယ်ဆိုတော့အဓိကအပြောင်းလဲကတော့ကျွန်တော်အမြင်ပြောရင်တိုင်းသားတွေအများစုကကျွန်တော်တို့ဒီဟိုသူတို့အဓိကကတော့ဗျာဗမာဥဆောင်နဲ့ကျွန်တော်တို့စစ်အစိုးရတွေပေါ့နော်ပြီးခဲ့တဲ့စစ်အစိုးရတွေအာသာရှယ်တို့ကြော်စောတဲ့စစ်အစိုးရတွေလက်ကလည်းလွတ်ကျင်တယ်တိုးတိုးလည်းပဲသူတိုင်းသားခေါင်းဆောင်တွေတိုင်းသားပါတီတွေကအဲ့ဒီဗမာစစ်အစိုးရကိုရှင်နိုင်လောက်တဲ့အခြေအနေမရှိဘူးဆိုတော့ဗမာခေါင်းဆောင်ဖြစ်တဲ့ဒီကျွန်တော်တို့ဒီဘက်ကဗမာပါတီတို့ညာဘက်ဖြစ်ပြောကြောဆိုနေကြတယ် NLD ပါတီကအားကောင်းတယ်ဆိုတော့ဘလို့ပဲဖြစ်ဖြစ်တို့အတွေ့အထဲမှာဒီပါတီကိုထောက်ခံမှာဟိုကျွန်တော်တို့ဒီအာနာရှင်ကိုနိုင်မယ်ဆိုတဲ့အတွေ့အပြုကရှိတယ်ဆိုတော့ဟိုတိုင်းသားပါတီတွေမှာ NLD အားကောင်းတယ်ဆိုတာဒီသဘောပဲအဘိဗက်လည်းပြီးခဲ့တဲ့9နှစ်အတွင်းမှာကြတော့ပြန်ကြည့်တဲ့အခါကျတို့ရွေးချယ်ပေးခဲ့တယ်အလား NLD ပါတီလည်းအာဏာရတယ်သူတိုင်းသားတွေအတွက်ကြတော့ NLD ကတကယ်အာဏာရသွားတဲ့အချိန်မှာဘလောက်တိုင်းသားတွေတုတ်ပေးနိုင်လဲဆိုတော့ကြည့်လိုက်တော့ကျွန်တော်တို့နံပါတ်ဆက်တွေတော့တအားကောင်းလာတယ်သို့တော်တခြားဟိုတို့တို့မျှော်လင့်တော့ဖြစ်မလာတဲ့ကိစ္စတွေရှိတဲ့အခါကျတို့ဘာလို့တွေ့ဝေသွားတယ်ပေါ့နော်ဆိုတော့အဲ့ဒီအချိန်မှာပဲဘာဖြစ်သွားလဲဆိုတော့ကျွန်တော်တိုင်းသားပါတီတွေအတွက်အခြေအနေတိတ်မလှခဲ့တဲ့အဲ့ဒီဒေတာပြမရှိတဲ့တိုင်းသားပါတီတွေအားတစ်ခုဖြစ်သွားတယ်။ NLD ကိုပြန်ပြီးတော့ကျွန်တော်တို့2020မှာဟလာပြန်အသာစီးယူဖို့တော့ကိုဒီဟာလေးကကျွန်တော်တို့အဟလေးဖြစ်သွားတယ်ခွာ။ဆိုတော့သူတို့လည်းဝိုင်းပြီးတော့အားထုတ်ကြတယ်။တိုင်းသားဒေတာတွေမှာရှိတဲ့တိုင်းသားပါတီတွေပဲမဲပေးဖို့သူတို့လည်းကြိုးစားတယ်။အဲ့တော့ NLD တို့ကတော့အကြံတဲ့တော့ဖြစ်သွားတာအမှန်ပဲ။ NLD ကိုကိုစားပြုတဲ့တိုင်းသားတွေအနေနဲ့တော့ PR ရန်ကြီးတယ်။သူတို့အနေနဲ့ကကျွန်တော်တို့ဒီ NLD အစိုးရရဲ့လုံလောက်တဲ့ပံ့ပိုးမှုပေါ့နော်။ငါတို့ NLD ရလို့ပြောဖို့အတွက်ကိုသူတို့မှအသိအားမကောင်းဘူး။ဟိုဓမ္မဆက်သွယ်ရေးတွေတော့တော်တော်လေးတော့ကောင်းတယ်တော်တော်လေးပဲဒေတာတွေမှာရှိတယ်ကျွန်တော်တို့နိုင်ငံရေးစီးပွားရေးပေါ့နော်ငင်းငင်းကြီးနဲ့ပတ်သက်တဲ့ကိစ္စအဓိကပေါ့နော်တိုင်းသားဒေတာတွေမှာဆိုတော့တိတိကျကျမလုပ်ပေးနိုင်တဲ့အတွက်ကြောင့်မလို့ဒီ NLD ကိုကိုစားပြုတဲ့တိုင်းသားတွေအနေနဲ့လည်းမြန်မာပန်းသိမ့်မလှဘူးဆိုတော့ဟိုအခုလာမဲ့ကျွန်တော်တို့ရွေးကောက်ပွဲမှာ NLD ကဟလာဝင်ဝင်ရွေးမဲ့တိုင်းသားတွေအနေနဲ့တော်တော်လေးကိုရုန်းကန်ပါလိမ့်မယ
်ပြီးခဲ့တဲ့2015မှာတော့က NLD ဘက်ကဒီအရင်တော့ကသူတို့မဟာမိတ်ဖြစ်တဲ့ CRPP မှာပါတဲ့ခေါင်းဆောင်ကြီးတွေပေါ့နော်ခေါင်းဆောင်ပိုင်းတွေနေရာကလွဲလို့တိုင်းသားနေရာတွေမှာဝင်ပြိုင်ခဲ့တယ်။အခုကတော့သူတို့တိကျတော့ပေါ်စင်ဖြစ်ယူဒါပေမဲ့နေရာတိုင်းမှာသူတို့ဝင်ပြိုင်တယ်လို့ပြောပါတယ်ခင်ဗျ။ရခိုင်နေရာအချို့မှာတော့သူတို့မပြိုင်နိုင်ပါဘူး။အဲ့တော့ဒီ NLD ပါတီရဲ့ဒီတိုင်းသားရေးမူဝါဒနဲ့အခုလိုရွေးချယ်မှု list ကိုယ်စီလောင်းရွေးချယ်မှုနဲ့ပတ်သက်လို့ကိုရံမျိုးသိပ်ပါများပြောရရှိပါလဲ
။ဒီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီကိုပြည်တော်စုပါတီအဖြစ်ပြောတာကိုကျွန်တော်မူအားဖြင့်တော့လက်မခံပါဘူးဗျ။အဲ့တော့ပြီးတော့ဒါပါတီခေါင်းဆောင်နေရာနေပြီးတော့မဟာမိတ်ဖွဲ့ဖို့မလိုအပ်ဘူးနော်ဟိုမိတ်ဖက်ပေါ့လေမိတ်ဖက်ပါတီအဖြစ်လဲဒါပြန်ဆောင်ဖို့မလိုအပ်ဘူးဆိုတဲ့ပြောဆိုမှုနေရာလေးပဲဒါနိုင်ငံရေးရအကြည့်မယ်ဆိုရင်ဒါအင်မတန်မှဟိုအားနည်းတဲ့ရှုမြင်ချက်လို့ကျွန်တော်ကသုံးသပ်ပါတယ်အဲတကယ်တမ်းပြောမယ်ဆိုရင်ဟလာဒီကျွန်တော်တို့1990နောက်ပိုင်းဟလာကျွန်တော်တို့ဒီမိုကရေစီရည်တော်ပုံတော်လှန်ရေးတစ်ချောင်းမှာဒီတိုင်းသားပါတီတွေဟာတော့ NLD ပါတီနဲ့တကယ်ကိုဟလာဟိုချောချင်းကပ်ပြီးတော့ရည်တည်ခဲ့တာကိုအထင်ရှားတွေ့ရပါတယ်အဲ့တော့ဒီလိုအချိန်နေကြတော့မှာဒီလိုစကားပြောတဲ့အခါကျတော့ဒါတိုင်းသားခေါင်းဆောင်တွေကြတယ်ဒါအာဏာမရခင်ကတမျိုးပြောတယ်အာဏာရပြီးတော့တမျိုးပြောတယ်ဆိုတော့အငြင်းမျိုးနေဖြစ်လာတာဟာတော့ကျွန်တော်တို့နိုင်ငံရဲ့နိုင်ငံရေးအပြောင်းလဲအတွက်ကိုတော့အမျိုးသားပြန်လည်တင့်မြတ်ရေးအတွက်ကိုကျောင်းကြီးမှုတိဆောက်ရေးအတွက်ကိုဒီမိုကရေစီဖက်ဒရယ်ပြည်တော်စုတိဆောက်ရေးအတွက်ပါเนาะအနောက်ရှက်ဟန်တာဖြစ်လောက်တဲ့အထုကိုတိုက်ရောက်မှုရှိနေတယ်လို့ကျွန်တော်ကအဲ့လိုသုံးသပ်ပါတယ်။အဲနောက်တစ်ချက်ကကျွန်တော်မြင်တော့ NLD ပါတီတွေနဲ့ဒါမဲ့2020ရွေးကောက်ပွဲမှာเนาะတိုင်းရင်းသားပါတီတွေအခြေဆိုင်တဲ့ပြည်내တွေမှာအရင်းရဖို့ခက်နေတယ်လို့ကျွန်တော်ကမြင်ပါတယ်။ဒါတချို့ပြည်내တွေမှာဆိုရင်အခက်မသိရင်အရင်ပြောက်တာတော့မှဖြစ်သွားနိုင်တယ်လို့မြင်ပါတယ်။
ရရှိကိုယ်စားလှယ်လုံးရွေးချယ်မှုကချိန်နေဆိုရင်ဒါဟာတိုင်းရင်းသားပါတီတွေအတွက်အခွင့်အကောင်းဖြစ်တယ်လို့ကျွန်တော်ကမြင်ပါတယ်။အဲ့ဒီပါတီကနှစ်ထောင်ဆန်ကရွေးကောက်ပွဲမှာတော့သူ့ရဲ့အဓိကရှင်ပြန်ဘက်ကတော့အဲ့ဒီချိန်တုန်းကအာဏာရပါတီဖြစ်တဲ့ကြံ့ခိုင်နေတဲ့ဖွံ့ဖြိုးရေးပါတီဖြစ်ပါတယ်။ဒါပေမဲ့ဒီကနှစ်ထောင်နှစ်ဆယ်ရွေးကောက်ပွဲအတွက်သူတို့ပြောလာတဲ့အခါ ကြက်ရလာတဲ့အခြေအနေရှိပါတယ်အဲ့တော့အခုလာမယ့်2020ရွေးကောက်ပွဲမှာ LD ပါတီအတွက်အဓိကရှင်ပြိုင်ဘက်ကဘယ်သူဖြစ်နိုင်မလဲကြက်ခိုင်ရေးပဲဆက်ဖြစ်နေမလားတိုင်းသားပါတီဖြစ်နိုင်လားတခြားနိုင်ငံရေးပါတီဖြစ်လာနိုင်ပါလား
ဒီကိစ္စကိုတော့ကျွန်တော်ကနှစ်ပိုင်းခွဲပြီးတော့ပြောရမယ်လို့မြင်ပါတယ်တိုင်းသားပါတီအခြေစိုက်တဲ့ပြည်နယ်တွေမှာတော့နော်ဒီကျွန်တော်တို့ LD ပါတီရဲ့အဓိကရှင်ပြိုင်ဘက်ဟာတိုင်းသားပါတီတွေဖြစ်လာလိမ့်မယ်လို့ကျွန်တော်ကမြင်ပါတယ်အဲအဲ့ဒီမှာကျွန်တော်တို့ထည့်စဉ်းစားမယ်ချက်ကနော်ဒီ NLD ပါတီနဲ့တိုင်းသားပါတီတွေရှားမှာအချိန်နဲ့ရှင်ပြန်ကြီးတော့အငဲကွဲလို့ရှိရင်ဂျားတဲ့ပါတီတစ်ခုကဝင်ပြီးတော့အနိုင်ယူသွားတာမျိုးလေဖြစ်ကောင်းဖြစ်လာနိုင်တယ်လို့မြင်ပါတယ်အဲ့တော့တိုင်းဒေသကြီးခုနှစ်ခုမှာတော့ဒီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီရဲ့အဓိကပြိုင်ဘက်ဟာလက်ရှိအတိုက်ခံပြည်တော်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီဖြစ်မယ်လို့ကျွန်တော်အဲ့လိုသုံးသပ်ပါတယ်တစ်ခုလုံးကိုခြုံပြီးတော့သုံးသပ်မယ်ဆိုရင်တော့ကျွန်တော်တို့စဉ်းစားရမှာကနော်လာမယ့်ရွေးကောက်ပွဲမှာနော်မဲပေးတဲ့သူရာဂိုင်းလို့ရောရင်လည်းပဲအဲ့ဒီနဲ့တက်ရောက်မှုကအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီပေါ်မှာတက်ရောက်ပြီးတော့နော်မျော်လင့်ထားတဲ့ရလတ်တွေထွက်လာနိုင်တယ်လို့မြင်ပါတယ်နောက်တစ်ခုကပြည်နယ်တွေမှာတိုင်းမပါတီတွေနဲ့ NLD ပါတီကြားအချိန်နဲ့ရှင်ပြိုင်ပြီးမဲကွဲမယ်ဆိုရင်လေသူလဲရှုံးကိုလဲရှုံးဆိုတဲ့အခြေအနေမျိုးကိုအရင်ဆိုင်ရနိုင်တယ်လို့မြင်ပါတယ်အနည်းသာဆုံးတာရကကိုကြည့်မယ်ဆိုရင်ဟလာကျွန်တော်တို့ဂျာတဲ့ရွေးကောက်ပွဲနှစ်ခုမှာတချင်းကြီးနဲ့အမျိုးသားလွတ်တော်မဲဆန္ဒရေးမှာဒီလိုဖြစ်စဉ်ဖြစ်ခဲ့တာမျိုးတွေ့ရပါတယ်။နောက်ပြီးတော့မွန်ပြည်နဲ့ကျွန်တော်တို့ချောစုံမြို့နဲ့ပြည်သူလွတ်တော်မဲဆန္ဒနေမှာလေအဲ့ဒီလိုဖြစ်စဉ်မျိုးဖြစ်ခဲ့တာကိုတွေ့ရပါတယ
်။ဟုတ်ကဲ့ဒေါ်ရိုင်မျိုးသိချင်းဒီမှာကျွန်တော်ကုတ္တရာတွေ့လို့လည်းနောက်ဆုံးခုမေးချင်ပါတယ်ခင်ဗျာ။ပြောရမယ်ဆိုရင်တော့ဟို NLD ပါတီကလည်းသူ့ကိုယ်သူတော့ confidence ပေါ်ယုံကြည်ချက်ကတော့အပြည့်ရှိပုံရပါတယ်သူတို့ပြောနေဆိုနေပုံရကိုတီယာသွေးရဲ့အမြင်ကတော့အခုလက်ရှိရွေးချယ်ထားတဲ့ကုစရီနဲ့ဒါမဲ့ရွေးကောက်ပွဲမှာ NLD ပါတီရဲ့အလားအလာကအရင်2015တုန်းကလိုအပြည့်ပဲထွက်လာမလားဒါမှမဟုတ်ရှင်ပို့ပြီးတော့အားနေသွားမလားဘယ်လိုများယူဆပါလဲ
ကျွန်တော်သတိထားမိတော့ကပေါ့တော့လူလူရဲ့အနေအထားကနိုင်ငံရေးရည်ချယ်တော့ပြန်တက်လာတယ်ရွေးကောက်ပွဲနဲ့ပတ်သက်တဲ့စိတ်ဝင်စားမှုတက်ကြွမှုဒီကောက်ပွဲရဲ့သဘောတဘာဝကဗျာကျွန်တော်တို့အရန်အစောကြီးပြောလို့မရတဲ့ဘူးပေါ့နော်ကတလောပူမူလောအဖြစ်ပြက်တည်းရလေရွေးကောက်ပွဲပေါ်မှာတက်ရောက်မှုတွေအများကြီးရှိလိရှိပါတယ်ဆိုတော့ကျွန်တော်တင်ပါတယ်ဟိုအခု9နှစ်ဆိုတဲ့အချိန်ဟာတကယ်တမ်းကျတော့အမှန်တမ်းနေရပါတယ်ဆိုတော့ဟိုလူလူပါလည်းဘယ်လိုခေါ်မလဲ NLD ပေါ်မှာမချေတတ်တာတွေရှိတယ်အားမရတာတွေရှိတယ်အဲ့လိုပြောဟိုပေါ့နော်မဲမသွားမပြေးဘူးလို့ပြောတာတွေလည်းအများကြီးကြားတယ်သို့တော်လည်းပဲသူတို့စိတ်ထဲမှာကကျွန်တော်တို့ဒီတစ်ဖက်ကအိုးကျွန်တော်တို့ NLD အားမရတာ NLD ဒီတက်ပို့ကောင်းစေချင်တာတပိုင်းကျွန်တော်တစ်ဖက်မှာသူတို့မကြိုက်တဲ့အဖွဲ့အစည်းပြန်ရောက်ပဲအားရလာမှာကြောက်တာလည်းတပိုင်းရှိတယ်ဆိုတော့ NLD ကဒီနှစ်ခုကိုပေါ့တော့ balance လုပ်ပြီးတော့ကျွန်တော်ရွေးကောက်ပွဲမှာပြန်ပန်းစားမှုကိုပြန်ထိန်းနိုင်မယ်ကျွန်တော်တို့မဲယုံတွေရောက်လာအောင်ဟလာသူတို့ဆက်ပြီးတော့မဲပေးအောင်လက်ရှိအဲ့အခြေအနေတစ်ခုကိုကင်တွယ်ပြီးတော့ကျွန်တော်တို့လုပ်သွားနိုင်တဲ့အနေအထားတော့ရှိတယ် NLD နဲ့ကံကောင်းတဲ့ချက်ကအုတ်ချုပ်ရေးပိုင်းစီးပွားရေးပိုင်းအဲ့ဘက်မှာအားနေတော့လည်းပဲပြီးခဲ့တဲ့ ICJ ကိစ္စနဲ့ကျွန်တော်တို့ဒီကိုဗစ်ကိစ္စမှာသူတို့အထိုက်အလောက်လုံနိုင်ကြနိုင်နေဟာပဲဒါထူးခြားနေတာပေါ့နော်ဆိုတော့ဒါတွေကလည်းကျွန်တော်တို့ကုစားထားတဲ့အနေအထားရှိတယ်ဆိုတော့ဒါအစိုးရလည်းဖြစ်မသွားနိုင်ဘူးအဲနောက်တစ်ခုကဒီတိုင်းသားဒေသတွေမှာ challenge ရှိနေတော့မှကျွန်တော်တို့စိန်ခေါ်မှုတွေရှိနေတော့မှကျွန်တော်ထင်တယ်ဟိုမဲသာပေးရမယ်ဆိုရင်မဲပေးအောင်လုပ်နိုင်ရင်ကျွန်တော်တို့ဒီဒီဘက်မှာရှိတဲ့မဲတွေနဲ့အစိုးရဖွဲ့နိုင်တဲ့အထိတော့ကျွန်တော်တို့ရောက်သွားနိုင်မယ်လို့တော့ကျွန်တော်ကတော့တွက်မိတယ်အဓိကကတော့မဲပေးတဲ့လူရော့မသွားဘူးအဓိကတော့တချို့နေရာတွေမှာဗျဟိုမဲပေးတဲ့လူရော့သွားရင်သူတင်ပုံတင်ပြိုင်တဲ့နေရာလေးရှိတယ်အဲ့ဒီနေရာလေးတွေထိသွားရင်တော့ကျွန်တော်တို့ပြဿနာရှိတာပေါ့နော်ဆိုတော့အဲ့လိုမဖြစ်ဘူးကျွန်တော်တို့ဒီမဲပေးအောင်လူတွေကိုဟာမဲယုံလာအောင်ကျွန်တော်တို့လုပ်နိုင်နေဆိုလို့ရှိလို့ကျွန်တော် NLD အစိုးရဖွဲ့နိုင်နေမယ်လို့ကျွန်တော်မြင်ပါတယ
်ဟုတ်ကဲ့ခင်ဗျာဒရင်းသာဆရာကုတ္တရာသွေးအမြမအကြီးလေးတာသူဒေါက်တာရေမျိုးသိန်းကျွန်တော် view ရကနေပြီးတော့ကျေးဇူးအများကြီးတင်ပါတယ်ခင်ဗျာကျွန်တော်တို့ဒီအစီအစဉ်ကကိုဒီမှာပဲညနာခွင့်ပေးပါခင်ဗျာ
အမေရိကန်ပြည်အောင်စုအစိုးရရဲ့နိုင်ငံတကာအများပြည်သူအတွက်ကြီးညာချက်တရက်ကိုတင်ဆက်ပေးပါမယ်။ကျွန်မခင်ဆိုဝင်းပါ။ရဝမ်ဒါစစ်တပ်ကသမရကိုရန်တော်တပ်မှုဟောင်းပရိုတင်မပီယန်ညာကို1994ခုနှစ်ရဝမ်ဒါလူမျိုးတုံးတပ်ဖြတ်မှုမှာပါဝင်ခဲ့တာကြောင့်အလို့ရှိနေပါတယ်။ ထောက်900ကိုယ်စက်လေးခုနှစ်ဧပြီလအတွင်းရဝန္ဒာအစွန်းရောက်အကြမ်းဖက်တိုက်ခိုက်ရေးသမားတွေကလူမျိုးစုအလိုက်ရှင်းလင်းဖယ်ရှားတဲ့လှုပ်ရှားမှုမှာမပရီယာညာကသမရလုံချုံရေးကိုရန်တော်တပ်ရင်းကိုဦးဆောင်ခဲ့တာပါစစ်သားတွေကိုတင်နန်းပေးတာနဲ့လက်နက်ဖြန့်ဝေတာအပါအဝင်လူမျိုးရုံးတပ်ဖြတ်ဖို့စီစဉ်ရမှာအဓိကကြတဲ့အခန်းကနေဦးဆောင်ခဲ့သူလို့ဆွတ်ဆွဲထားတာဖြစ်ပါတယ်မပရီယာညာရ ကျွန်တော်တို့ကပြစ်မှုခုံရုံးကနေမပီယာရညာကိုဒီလောက်ရွေးနေတခြားရာဇဝတ်မှုတွေအတွက်လူမျိုးတွေတပ်ဖြတ်မှုစစ်ရာဇဝတ်မှုနဲ့တရားစွဲဆိုပြီးဖော်ဝန်းထုတ်ထားတာဖြစ်ပါတယ်လူတက်မှုကျွလွန်ထားတဲ့မပီယာနာနဲ့တခြားလူတွေကိုရာဇဝတ်ဘေးကပြေးမလွတ်အောင်အမေရိကန်ပြည်အောင်စုအနေနဲ့တခြားနိုင်ငံအစိုးရတွေကုလသမဂ္ဂနဲ့စစ်ဆေးရန်ကြံနေစေစစ်ဆေးတဲ့ရန်တရာအဖွဲ့တွေပါပူးပေါင်း American dollar ngadan sungwe chinye ma phit par de protein mapriyanya ye lout shwa mu rue ne tu be ma shi ni de so de thadin chet let rue pe nai du ni du ma so ani sat song American tan yong dan ma mho kaung sit win yong go set twin nai ma de thadin pe du ye chet let rue go long wa twin ye ni ne shi wet tha shi ma phit par de American tan yong ne kaung sit win yong ni ma data sai ya long jong ye yong ni shi par de si ya zwe mu thadin pe American su chi a season ye email lai sa ga lo wcrp@state.gov ဖြစ်ပြီးတော့ WhatsApp ကနေလည်းတယ်လီဖုန်းနံပါတ် 1-232-905-5468 ကတဆင့်ဆက်သွယ်နိုင်ပါတယ် Facebook စာမျက်နှာ www.facebook.com/warcrimesrewardsprogram ဒါမှမဟုတ် Twitter လိပ်စာ www.twitter.com/warcrimesrewards ကိုဝင်ပြီးတော့အလို့ရှိတဲ့ဝရမ်းကြီးတွေရဲ့ဓာတ်ပုံတွေကိုကြည့်ရှုနိုင်ပါတယ်ယုံကြည်ရတဲ့သတင်းပေးအချက်လက်တွေအားလုံးကိုစုံစမ်းစီစစ်ပြီးသတင်းပေးသူအားလုံးရဲ့အချက်လက်တွေကိုရှင်းဝယ်ထိမ့်သိမ်းထားမှာဖြစ်ပါတယ်ဒါကတော့ American ပြည်ထောင်စုအစိုးရရဲ့နိုင်ငံတကာအများပြည်သူအတွက်ကြေညာချက်ကိုထုတ်လွှင့်ခဲ့တာဖြစ်ပါတယ်ရှင်ကျွန်မခင်ဆိုးဝင်းပါ
COVID-19 ရောဂါဆိုင်ရာအရေးပေါ်အခြေအနေသတ်မှတ်ချက်ရှိတဲ့အတွက်ပုံမှန်ထုတ်လွှင့်နေကြအစီအစဉ်အတိုင်းမဟုတ်ပဲအရေးပေါ်အစီအစဉ်ပုံစံပြောင်းလဲထုတ်လွှင့်နေတာဖြစ်ပါတယ်ခင်ဗျာ
အခုတော့သတင်းအချင်းချုပ်ကိုနားဆင်ရမှာဖြစ်ပါတယ်ကမ္ဘာတဝန်းကိုဗစ်ကူးစက်သူရေအတွက်ဟာ24နာရီအတွင်း 28,400 ကျော်နဲ့အများဆုံးစံချိန်တင်ခဲ့တယ်လို့တရက်ထဲမှာတင်သိဆုံးသူရေအတွက် 9,900 ကျော်ရှိခဲ့တာကြောင့် AP30 ရဲ့နေ့ကလေးကဆိုရင်တည်ဆုံးသူအများဆုံးဖြစ်တယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကပြောပါတယ်ဒီတော့တွင် VN နိုင်ငံကတော်ရဲဒိဆန်နဲ့ဒေါ်ရုန်းနဲ့ဒီစီးတွေကိုပိတ်ပင်တားမြစ်လိုက်ပါတယ်ဒီလိုထက်ကုန်တွေကိုမယောင်းဖို့လည်းဈေးတွေကိုပိတ်ပင်ကန့်သတ်ထားပါတယ်နိုင်ငံညာစစ်တပ်တွေအတွက် American လို့လက်နက်တပ်ဆင်ထားတဲ့ drone ရင်တွေတင်ပို့ရောင်းချမှုကန့်သတ်ချက်ကိုသမ္မတ Trump အစိုးရကတောက်ကြနေမှာဖြေလျှော့ပေးလိုက်ပါတယ်ဒါဟာ American ရဲ့ဤပညာကိုမဟာမိတ်တွေလိုအပ်နေတာကတကြောင်အနေရရှိတဲ့လက်နက်မပြန်ပွားရေးသဘောတူစာရုပ်အဖွဲ့ဝင်မဟုတ်တဲ့နိုင်ငံတွေကဈေးကွက်ထဲမှာနေရာယူလာကြတာကတကြောင်းကြောင့်အခုလိုဖြေလျှော့ပေးလိုက်တာဖြစ်တယ်လို့သမရအင်ဂျူရောကပြောပါတယ်လူလိုက်ပါစရာမလိုတဲ့အဝေးရင်းစနစ်လက်နက်ဖြန့်ဝေရောင်းချမှုကိုတားမြစ်ထားတာပါအဲ့ဒီစာချုပ်ကနေအနည်းငယ်လမ်းခွဲပြီးမဟာမိတ်နိုင်ငံတွေကိုအမေရိကန်ရဲ့အဆင့်မြင့်နည်းပညာစစ်လက်နက်ရောင်းချသွားဖို့သမရထရန့်ကခွင့်ပြုလိုက်တာလို့အင်ဂျူရောကြေညာချက်မှာဖော်ပြပါတယ်ခင်ဗျာတာလီဘန်တွေထိန်းချုပ်ထားတဲ့အာဖဂန်နစ္စတန်ရဲ့နေဆုံနေပြားဒေသမှာဒေသခံအာဖဂန်တွေအပေါ်တင်းကျပ်တဲ့ထိန်းချုပ်မှုလုပ်ထားတာကိုဖယ်ရှားလိုက်ပြီးဆိုတော့တာလီဘန်အဖွဲ့ရဲ့ပြောကြားချက်ကိုလူ့အခွင့်အရေးအဖွဲ့တွေကလက်မခံနိုင်ဖြစ်နေကြပြီးအဲ့ဒီဒေသတွေမှာလူ့အခွင့်အရေးချိုးဖောက်မှုတွေဆက်ရှိနေတယ်ဆိုတာကိုစောင့်ကြည့်လေ့လာသူတွေကသတိပေးပြောကြားလိုက်ပါတယ်ပြီးခဲ့တဲ့လတွေအတွင်းထုတ်ပြန်တဲ့လူ့အခွင့်အရေးစောင့်ကြည့်အဖွဲ့ HRW ရဲ့အစိုးရကအရတာလီဘန်တွေကသူတို့အုပ်စိုးထားတဲ့ဒေသတွေမှာအခုထိတင်းကျပ်တဲ့စီးမင်းတွေနဲ့ဖိနှိပ်ထားကြောင်းဖော်ပြပါရယ်ခင်ဗျာဒီကနေ့မနက်ခင်းအတွက်သတင်းတွေကတော့ဒီလောက်ပါပဲခင်ဗျာကိုဗစ်ကာယောဂါကာလကူးစက်မှုအရေးပေါ်အခြေအနေတွေကြောင့် VOE မြန်မာပိုင်းကထုတ်လွှင့်ချက်တွေကိုယာယီပုံစံနဲ့ကြောင်းလဲထုတ်လွှင့်နေတာဖြစ်ပါတယ်သတင်းရှင်များတနေ့တာအမောပန်းပြေကြပြီးကာယောဂါဘေးကကင်းဝေးပျော်ရွှင်နိုင်ကြပါစေခင်ဗျာကျွန်တော်ညဝင်းအောင်ပါThank you.
This program has come to you from the Voice of America, Washington.